Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2023ခုနှစ်ဇွန်လ29ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုင်းရိုမီတာ24.50MHz နဲ့ VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲသူပြောပြပေးမှာပါယူကရိန်းကကောက်နှံတွေတင်ပို့ရတဲ့အမေရိကန်က EU အပါအဝင်မိတ်ဖက်နိုင်ငံတွေနဲ့လက်တွဲဆောင်ရွက်မယ်လို့ပြောပါတယ်မြန်မာနဲ့ထိုင်းကအာတမလူအားခိုင်းစင်မှုတွေကိုရှိတယ်လို့နီဘောအစိုးရကလည်းသတိပေးချက်ထုတ်ပြန်လိုက်ပါတယ်နောက်ဖန်လွင်ဒဏ်ွေထုတ်လွှတ်မှုတားဆီးရေးကို G20 နိုင်ငံခေါင်းဆောင်တွေမတားဆီးနိုင်ခဲ့ပါဘူးဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်နောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကြားပြည်နယ်ဖားဆောင်မှာစစ်ကောင်စီတပ်နဲ့ TND ပူးပေါင်းတိုက်ပွဲတွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ
်ဖားဆောင်ပေါ့နော်ဖားဆောင်နဲ့ကျွန်တော်ပတ်သိကြကတိုက်ပွဲကတော့နှစ်စဉ်လို့ဖြစ်နေတယ်ခုက
ကရင်ဒီကလလာတရဲ့တာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်သတင်းတွေပြပြချင်းမှာပဲတင်ဆက်ဖို့ရှိပါတယ်အဲ့ဒါအပြင်ဒီကချင်ဘက်ကတိုက်ပွဲအခြေအနေဆရာနာတိမ်ပြီးနှစ်နှစ်ခွဲကျော်အကြာမှာအလုသမားဈေးကွက်ရိုရင်းကျဆင်းလာတဲ့အကြောင်းနဲ့ကင်ဆာယောဂကုပစ္စည်းတစ်မျိုးအကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့မြန်မာပြည်ရဲ့စနေနေ့မနေ့ကင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ဆက်မှာဖြစ်ပါတယ်ဗျာ
ယူကရိန်းတပ်တွေရဲ့မစ်ဆိုင်းဒုံးကျည်20နဲ့ပစ်ခတ်မှုကြောင့်ရုရှားတောင်ပိုင်းမှာလူပေါင်း20လောက်ဒဏ်ရာရခဲ့တယ်လို့ရုရှားကပြောပါတယ်။တချိန်ထဲမှာပဲယူကရိန်းကသူ့ဒဏ်ပြန်ထိုးစစ်နဲ့ပြန်ပြီးတိုက်ယူထားတယ်လို့ကြေညာခဲ့တဲ့အရှေ့တောင်ပိုင်းဒေသကအရေးပါတဲ့မြို့ကိုတောက်ကြနေမှာရုရှားတပ်တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။ယူကရိန်းနိုင်ငံတော်နေအထိမ့်မှတ်ဖြစ်တဲ့ Kiev ကစိန့်မိုက်ကယ်ဘုရားကျောင်းယဉ်ပြင်မှာမင်ခွန်းပြောတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကာလအတိုင်းယူကရိန်းနိုင်ငံသားတွေဟာနိုင်ငံအချုပ်အခြာအာဏာတည်မြဲရေးအတွက်ကြိုးစားနေကြတာဖြစ်ပြီးတော့နိုင်ငံသမိုင်းအရယူကရိန်းဟာကိုယ်တိုင်ပြည်ကိုယ်မြေကိုယ်သားသမီးမျိုးဆက်တွေဆက်လက်ရှင်သန်မှုအတွက်လုပ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်။ဒါပြင်နိုင်ငံဝန်ထမ်းတွေကိုဂုဏ်ပြုခဲ့တယ်လို့ယူကရိန်းလူငယ်လေးတွေအတွက်ပထမဆုံးနိုင်ငံကူးလက်မှတ်ကိုထုတ်ပေးတဲ့အခမ်းအနားပါကျင်းပခဲ့တာပါ။ရုရှားကာကွယ်ဝန်ကြီးဌာနကတော့ယူကရိန်းနယ်စပ်နားကတန်ဂရော့မြို့ကိုပစ်ခတ်တဲ့ယူကရိန်းမစ်ဆိုင်းဒုံးကျည်ကိုသူတို့ပစ်ချခဲ့ရတယ်လို့ပြောပါတယ်။ဒေသအာဏာပိုင်တွေကဒုံးကျည်ပစ်ခတ်မှုကြောင့်လူ20လောက်ဒဏ်ရာရခဲ့ပြီးတော့ဒါဟာယူကရိန်းရဲ့အကြမ်းဖက်တိုက်ခိုက်မှုလို့ပြောပါတယ်
။ယူကရိန်းကထွက်တဲ့ကောက်ပဲသီးနှံတွေကိုကမ္ဘာဈေးကွက်တဲ့တင်ပို့နိုင်ရေးကုန်းကြောင်းအပါအဝင်ဖြစ်နိုင်ရရှိတဲ့အခြားလမ်းကြောင်းတွေကိုဥရောပသမ္မဂ EU နဲ့ယူကရိန်းတာဝန်ရှိသူတွေကစဉ်းစားနေကြပါတယ်။ဒါပေမဲ့ကုန်းလမ်းကနေကောက်နှံတွေတင်ပို့တဲ့နီလန်ကရုရှားကပိတ်ဆို့ထားတဲ့ယူကရိန်းစိတ်ကမ်းတွေကတဆင့်သီးနှံတွေတင်ပို့ခဲ့တာကိုအပြည့်အဝအစားထိုးနိုင်မလားဆိုတာကတော့ကြွမ်းကျင်သူတွေတန်တရာရှိနေတာပါ။ယူကရိန်းကကောက်ပဲသီးနှံတွေတင်ပို့မဲ့နီလန်တွေရှာဖွေနိုင်ရေးအမေရိကန်ဟာEU အပါအဝင်မဟာမိတ်တွေအခြားမိတ်ဖက်တွေနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအမေရိကန်အမျိုးသားလူညုံရေးအကြံပေးရဲ့ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကမနေ့ကအင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒါဟာသဘောတူညီချက်တန်းတူပြီးပင်လယ်နဲ့စိတ်ကမ်းတွေကနေတဆင့်တင်ပို့တာလောက်ထိရောက်မှုမရှိဘူးလို့ကာဘီကပြောပါတယ်။ကုန်းလမ်းကနေကားရထားတွေနဲ့တယ်ပို့ရင်ပမာဏအများကြီးမရသလိုမြန်မြန်ဆန်ဆန်လည်းပို့ဆောင်လို့မရဘူးလို့ဆိုပါတယ်။ဘူဂေးရီးယားနဲ့ရူမေးနီးယားလမ်းကြောင်းတွေကိုသုံးပြီးမော်ဒိုဗာနဲ့ပင်လယ်နဲ့ကိုဥတီတဲ့တန်ဒူဘဲမြစ်ကနေတဆင့်ဥရောပကိုဖြတ်ပြီးတော့တင်ပို့ဖို့ကိုလည်းစဉ်းစားနေတာရှိပြီးဒါကကုန်းလမ်းကိုသုံးတာတဲ့ပိုအဆင်ပြေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့ရက်ပိုင်းတန်ဒူဘဲစိတ်ကမ်းမြို့ရနီကဒီယူကရိန်းရဲ့ကောက်နှံတူလောင်ယုံကိုရုရှားကတိုက်ခိုက်ခဲ့လို့ဒီလမ်းကြောင်းကအန္တရာယ်ရှိတယ်လို့သတိပေးကြပါတယ
်။အာဖရိကနိုင်ငံအာဖရိကရဲ့အနောက်ဘက်မှာရှိတဲ့နိုင်ဂျာနိုင်ငံမှာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကသူတို့ဟာသမ္မတမဟာမက်ဘာဇူဝမ်ကိုဖမ်းဆီးပြီးတော့အာဏာသိမ်းလိုက်တယ်လို့ကြေညာခဲ့ပြီးနှစ်အကြာမှာပဲသမ္မတရုံးစောင့်တပ်ကအကြီးအကဲဗိုလ်ချုပ်ကြီးအဗ်ဒူရာမန်ချီယာနီကိုခေါင်းဆောင်ဖြစ်တင်မြှောက်တယ်လို့တောက်ကြနေမှာကြေညာလိုက်ပါတယ်။အသက်ဖွဲ့စည်းလိုက်တဲ့ CNSP ကနိုင်ငံတော်ကာကွယ်ရေးဆိုင်ရာအမျိုးသားကောင်စီအကြီးအကဲဖြစ်တဲ့ဆက်တန်းထိုးဖော်ပြထားတဲ့ဗိုလ်ချုပ်ကြီးချီယာနီကိုနိုင်ငံတော်ရုပ်သံမှာတောက်ကြနေကတွေ့မြင်ကြရတာပါ။လက်နက်ကိုင်တပ်ဖွဲ့တွေကသူတို့ဟာအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ကြောင်းနဲ့ ဖွဲ့စည်းပုံခြေခံဥပဒေရဲ့တည်ရမှုကိုဆိုင်းငံ့လိုက်ကြောင်းကြေညာလိုက်ပါတယ်။သူတို့ဟာနိုင်ငံနေဆက်ဒေသတွေပြင်ဝေဟင်သွားလာမှုကိုပဲပိတ်ပစ်လိုက်ပြီးတော့နိုင်ငံတလွှားညမထွက်ရကာဖျူးမိန်ကိုထုတ်ပြန်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့ဘဇမ်အစိုးရကိုသူတို့ထောက်ခံကြောင်းနိုင်ဂျာစစ်တပ်ခေါင်းဆောင်တွေကဗိုလ်ထုဖူးနယ်မှာပြောကြားခဲ့ပြီးတော့လက်နက်ကိုင်တပ်ဖွဲ့အနေနဲ့ဖမ်းထားတဲ့သမ္မတကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အပြင်နိုင်ငံရဲ့ဒီမိုကရေစီနဲ့တရားဥပဒေကိုလေးစားလိုက်နာဖို့ပါတောင်းဆိုပါတယ်။ဗိုလ်ချုပ်ကြီးချီရနီကတော့နိုင်ငံရေးအစိုးရအနေနဲ့သူတို့ဖမ်းထားတဲ့သမ္မတဘာဇူဝမ်ကိုနဲ့သူ့ရဲ့မိသားစုကိုကယ်ထုတ်ရေးမကြိုးစားဖို့တကယ်လို့ဂျောင်းဝင်နှောက်ရှက်မယ်ဆိုရင်နိုင်ဂျာပြည်သူတွေအစုလိုက်တည်ဆုံမှုနဲ့ကြုံရမယ်လို့တတိပေးထားပါတယ်
။ကမ္ဘာစစ်မှုထိပ်သီး G20 အဖွဲ့ဝင်နိုင်ငံတွေကြားမှာအန္တရာယ်ရှိတဲ့ဓာတ်ငွေထုတ်လွှတ်မှုလျှော့ချနိုင်ရေးအတွက်ဆုံးဖြတ်ချက်ခိုင်ခိုင်မာမာမချမှတ်နိုင်သေးပဲအရာသီဥတုပြောင်းလဲမှုဆိုင်ရာကင်တွေဖြည့်ရှင်းဖို့လက်ရှိဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ပြင်သစ်နိုင်ငံကဂေဟဗီရာဆိုင်ရာဝန်ကြီးခရစ္စတိုဖာကပြောကြားလိုက်ပါတယ်
။ We are not able to reach an agreement of increasing drastically
when you ပြင်းပြမြဲစွာအင်တိုးမြင့်သုံးဆွဲဖို့သဘောတူညီချက်ကိုကျွန်တော်တို့မရခဲ့ပါဘူး။ယုတ်ကျွင်းလောင်စွာတွေအထူးသဖြင့်တော့ကြောင်မီးသွေးကိုလုံးဝမသုံးဆွဲဖို့ဒါမှမဟုတ်လျှော့ချဖို့သဘောတူညီချက်လည်းမရခဲ့ပါဘူး။အခု G20 အဖွဲ့ထဲမှာဒီပြဿနာနဲ့ပတ်သက်လို့တန်တမန်ရေးရလုံးဝသဘောမတူနိုင်ပဲဖြစ်နေတာဟာတိတ်အဆင်မပြေလှပါဘူးလို့ပြောသွားတာပါ။မြောက်အမေရိက၊ဥရောပနဲ့တရုတ်နိုင်ငံတွေမှာပြင်းထန်တဲ့အပူလှိုင်းတွေဖြစ်နေတာဖြစ်ပြီးဒါဟာလူသားကြောက်ဖြစ်တဲ့ရာသီဥတုပြောင်းလဲမှုကနေဒီအပူလှိုင်းတွေဖြစ်ပေါ်လာတဲ့အဓိကအကြောင်းရင်းတွေပဲဖြစ်ကြောင်းသိပ္ပံပညာရှင်တွေကအခုရပိုင်းတဲ့သတိပေးနှိုးဆော်ခဲ့ပါတယ်။ဒါပေမဲ့ကမ္ဘာဖန်လို့အိမ်ဓာတ်ငွေထုတ်လွှတ်မှုရဲ့80ရာခိုင်နှုန်းကိုထုတ်လွှတ်နေတဲ့ G20 နိုင်ငံတွေရဲ့အစည်းအဝေးမှာဒီကိစ္စတည်တည်ကြာဖြေရှင်းဖို့အပြေမထုတ်နိုင်ခဲ့ပါဘူးခင်ဗျာ
Pure American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12133ည540 kHz 4133ညလိုက်တိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုတနင်္လာနေ့ညကနေအခြေချုပ်ပြောင်းရွှေ့ချတာကြောင့်အမည်မဖော်လိုတဲ့ NLD တာဝန်ရှိသူရဲ့ပြောကြားချက်ကိုကိုကာပြီး AFP သတင်းမှာဖော်ပြထားပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒေါက်တာဆန်းစုကြည်ကိုနေပြည်တော်အချင်းထောင်ကနေနေအခြေချုပ်ပြောင်းရွှေ့တယ်ဆိုတဲ့သတင်းသူကြားသိမှထားကြောင်း VOA ကိုပြောပါတယ်။ဒါပြင်ချက်သပရင်းနေတော့ကဒေါက်ဆန်းစုကြည်နဲ့ပြည်တော်စုလွှတ်တော်နာကဦးတီခွန်မြတ်တို့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့လည်းမဟုတ်မှန်ကြောင်းပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားဝန်ကြီးဌာနအာရှရဲ့အထူးကိုယ်စားလှယ်နဲ့ဒေါက်ဆန်းစုကြည်တွေ့ဆုံမှုရှိမရှိ VOA ကမေးမြန်းရမှာလဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတွေ့မယ်မတွေ့ဘူးတိတိကျကျမဖြေကြားခဲ့ပါဘူး။စစ်ကောင်စီကဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိပေမဲ့အာရှနိုင်ငံတွေကထိတ်တန့်ခေါင်းဆောင်တွေကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုပြင်နေတယ်ဆိုတော့သတင်းတွေထွက်နေတာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကိုနေအခြေချုပ်ပြောင်းရွှေ့ထားပြီးဖြစ်ကြောင်းနဲ့သမရဦးဝင်းမြန်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မင်းမောင်အပါအဝင် NLD ထိတ်ပိုင်းခေါင်းဆောင်တွေကိုပြန်ပြီးလွှတ်ပေးမယ်ဆိုတော့သတင်းတွေဒီရက်ပိုင်းတွင်းမှာပဲထွက်ပေါ်နေတာဖြစ်ပြီးလာမယ့်ဩဂုတ်လတည့်ရက်နောက်ပိုင်းဂျာကာလာအစိုးရဖွဲ့ပြီးသမရဟောင်းဦးသိန်းစိန်ကပြန်ဥဆောင်မယ်အကြောင်းဒီနောက်တစ်နှစ်တွင်းရွေးကောက်ပွဲပြန်ကျင်းပမယ်ဆိုတော့ပြောဆိုမှုတွေလည်းထွက်ပေါ်နေတာဖြစ်ပါတယ
်မြန်မာနဲ့ထိုင်းနိုင်ငံတွေက IT နည်းပညာကဏ္ဍတွေမှာအလုပ်ရမယ်ဆိုပြီးလင်းလဲလဲပြားသွေးဆောင်ခေါ်ယူတာတွေကိုအလုပ်ရှာဖွေသူတွေအနေနဲ့အယုံမလွယ်ကြဘူးနီပေါ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာတတိပေးလိုက်ပါတယ်။နီပေါ်နိုင်ငံသားတွေကိုအတင်းအကျပ်ဖမ်းဆီးခေါ်ဆောင်ပြီးမြန်မာနိုင်ငံထဲမှာလာစားမဲ့တရားမဝင်အလုပ်တွေခိုင်းစေခံရကြောင်းနီပေါ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်တဲ့ခီးသွွားအကြံပေးချက်ထဲမှာဖော်ပြထားကြောင်းကတ်မန်ဒူပို့စ်သတင်းစာကပြောပါတယ်။နီပေါ်နိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်အလုပ်ရှင်တွေကသူတို့ရဲ့နိုင်ငံကူးလက်မှတ်တွေကိုသိမ်းယူကာအွန်လိုင်းလင်လယ်မှုအပါအဝင်တရားမဝင်အလုပ်တွေမှာတနေ့ကိုနိုင်ရီပေါင်း12နိုင်ကနေ13နိုင်အထိအာဓမခိုင်းစီခံခဲ့ရပါတယ်မြန်မာနိုင်ငံထဲမှာအဲ့ဒီလိုဖမ်းဆီးခံရပြီးမတရားအလုပ်ခိုင်းစီခံခဲ့ရတဲ့နေပေါ်နိုင်ငံသားတွေကသူတို့ကိုကယ်တင်ဖို့အတွက်မိသားစုတွေနဲ့ဘန်ကောက်နဲ့ရန်ကုန်မြို့ကနေပေါ်တန်ယုံတွေကိုဆက်သွယ်ခဲ့ကြောင်းနေပေါ်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်နေပေါ်တန်ယုံကသက်ဆိုင်ရာအာဏာပိုင်တွေနဲ့ညှိနှိုင်းပြီးတချို့ကိုပြန်လွတ်လာအောင်လှုပ်ဆောင်ပေးနိုင်ခဲ့ကြောင်းနဲ့နောက်ထပ်လည်းထပ်မံကယ်တင်နိုင်ရေးကြိုးပမ်းနေတယ်လို့ပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရှေ့လာတဲ့မှာဂျပန်ဝန်ကြီးချုပ် ဖူမီယိုကီရှိတာနဲ့တောင်ကိုရီးယားသမ္မတရုံစုယူရိုနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကိုအမေရိကန်သမ္မတကအင်ရှင်ဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကင့်ဒေးဗစ်အပန်းဖြစ်စကမ်းမှာတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းသမ္မတအင်ဗျူကတောက်တာနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂျပန်နဲ့တောင်ကိုရီးယားကြားမျိုးဆက်ပေါင်းများစွာမယုံကြည်မှုနဲ့တင်းမာမှုတွေကိုဘေးဖယ်ထားပြီးနွေးထွေးတဲ့ဆက်ဆံရေးရှိလာနေချိန်မှာပဲအာရှဒေသနဲ့နက်ဆိုင်နဲ့ဆက်ဆံရေးထူထောင်နေတဲ့အမေရိကန်တို့တွဲဆောင်ဆွေးနွေးဖို့အတွက်ဖြစ်လာတာပါ။ဒါမှအင်ဗျူပြောခွင့်ရကယ်ရင်ရှင်ပယ်ရီကတော့ခေါင်းဆောင်2ဦးဟာခေါင်းဆောင်3ဦးဟာအင်ဒိုပစိဖိတ်ဒေသတစ်လောသုံးနိုင်ငံပူးပေါင်းဆက်ဆံမှုတိုးမြင့်ရေးကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ချင်းချောက်တဲ့အနေထားတွေအရှေ့တောင်အာရှအာဆီယံနိုင်ငံတွေပစိဖိတ်ကျွန်းနိုင်ငံတွေနဲ့ဆက်ဆံရေးဆန္ဒရေးကိုဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်။မေလာထဲမှာဂျပန်နိုင်ငံဟီရိုရှိမားမှာကျင်းပတဲ့ G7 ဆက်မှုအင်အားကြီး9နိုင်ငံထိပ်သီးအစည်းအဝေးတုန်းကသမ္မတဘိုင်ဒန်ကခေါင်းဆောင်နှုတ်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒေသရဲတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတုံ့ပြန်နိုင်ရေးအပြင်ရုရှားကျူးကျော်ရာခံရတဲ့ယူကရိန်းကိုပံ့ပိုးရေးမှာဂျပန်နဲ့တောင်ကိုရီးယားရဲ့ပူးပေါင်းဆောင်မှုရရှိဖို့အတွက်သမ္မတဘိုင်ဒန်အစိုးရကလိုလားနေတာဖြစ်ပြီးဒီနှစ်နိုင်ငံနဲ့စီးပွားရေးကာကွယ်ရေးဆိုင်ရာဆက်ဆံမှုတွေခိုင်မာအောင်လည်းလှုပ်ဆောင်နေတာဖြစ်ပါတယ်။
အင်အားပြင်းတိုင်ဖိုးမှုတိုင်းဒေါက်ဆူရီဟာတရုတ်နိုင်ငံအရှေ့ပိုင်းကဖူကျန်းပြည်နယ်မှာတောက်ကြနေအစောပိုင်းတုန်းကကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့ပါတယ်။မှုတိုင်းအချိန်ကြောင့်ဖူကျန်းပြည်နယ်မှာမိုးကြီးလေထန်သစ်ပင်တွေအမြင့်ကနေလန်ပြီးတော့ပြိုလဲခဲ့ပြီးအဆောက်အုံခေါင်မိုးတွေလန်ထွက်နေတဲ့မြင်ကွင်းတွေကိုတရုတ်အစိုးရပိုင်း CCTV ရုပ်သံမှာတွေ့မြင်ရပါတယ်။ရင်းနှီးရဲတွေနဲ့အလို့သမားတွေဟာရေမြုပ်နေတဲ့လမ်းတွေပေါ်ကနေပြိုလဲနေတဲ့သစ်ပင်တွေနဲ့အပျက်စီးတွေကိုရှင်းလင်းနေကြပါတယ်။တိုင်ဖုန်းဒေါက်ဆူရီဟာတရုတ်နိုင်ငံကိုမဝင်မီဖိလစ်ပိုင်နိုင်ငံကိုဝင်ရောက်တက်ခတ်ခဲ့လို့ခရီးသည်တင်တင်မော်တင်းမောက်ခဲ့ရပြီးတည်ဆုံးသူ26ဦးအပါအဝင်လူပေါင်း39ဦးထက်မနည်းအသက်ဆုံးရှုံးစေခဲ့တယ်လို့လူထောင်နဲ့ချီကိုလည်းအိုးအိမ်မဲ့ဖြစ်စေခဲ့တယ်လို့ဆိုပါတယ်တရုတ်နိုင်ငံဖူကျန်းပြည်နယ်မှာတိုင်ဖုန်းမုန်တိုင်းကြောင့်မိုးမကြီးမီလူထောင်နဲ့ချီဘေးလွတ်ရာကိုကြိုတင်ပြေးရွှေ့ပြောင်းနိုင်ခဲ့ပြီးတော့တောင်ဝန်ရှိသူတွေကဆိုပါတယ်စီဝိုင်းလုပ်ငန်းတွေနဲ့စာတင်ကြောင်းတွေကိုလည်းယာယီပိတ်ထားရပါတယ်။ဒေါက်ဆူရီမုန်တိုင်းကြောင့်တရုတ်မှာတည်ဆုံးမှုသတင်းတွေကိုတော့အခုချိန်ထိချက်ချင်းထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးခင်ဗျာ။စနေနေ့မနက်ခင်းထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေပြီးတော့တခါနိုင်ငံတကာစိတ်ဝင်စားဖွယ်ရာသတင်းဆောင်မတွေကိုအရင်ဦးဆုံးတင်ဆက်ချင်ပါတယ်။အဲ့ဒီတဲကမှဒေသအခေါ်ကရင်နီဘက်ကအခြေအနေကိုကြည့်ရအောင်ပါ။စစ်ကောင်စီလက်အောက်ခံနေကြားစောက်တပ်ဖြစ်ခဲ့မှုတဲ့ကရင်နီလူမျိုးပေါင်းစုံပြည်သူ့လွတ်မြောက်ရေးတပ်ဦးကလလတာကပြီးခဲ့တဲ့လတည်းဒေသခံတပ်တွေနဲ့ပူးပေါင်းပြီးတရားပြည်နယ်အရှေ့ပိုင်းမဲဆဲမြို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်အခုရက်ပိုင်းအတွင်းစစ်ကောင်စီဘက်ကတံပြန်ထိုးစစ်ဆင်လာတဲ့အတွက်မဲဆဲနယ်ဖားဆောင်မြို့နယ်တွေဘက်မှတိုက်ပွဲတွေပြင်းထန်နေပါသေးတယ်။တိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိသေးပါဘူး။ကာလာလာတာရဲ့ပြောခွင့်ရတွဲဘက်အတွင်းမှဖြစ်တဲ့ရဲဘော်လော်ရင်ဆိုကိုကိုဝင်းမင်းကမေးမြန်းရမှာသူကအခုလိုစာပြီးတော့ရှင်းပြပါတယ်။
အော်ကဲကုဒီတလေးရှိတဲ့ဖြစ်တဲ့ဖန်ဆောင်ပေါ့နော်ဖန်ဆောင်နဲ့ကျွန်တော်ပတ်သိကြကတိုက်ပွဲကတော့နှစ်စဉ်လို့ဖြစ်နေတယ်ကိုကဒီနေ့လည်းတောက်လျှောက်ကျဲနေတယ်နေ့ရက်နဲ့တပြန်နေ့ဆိုနေ့ရက်ဆက်တိုက်တနေကုန်တယ်ဒီနေ့လည်းတပ်ပွဲဖြစ်နေအခုတော့နှစ်ဖက်လုံးယဉ်နေတယ်အမေလီကတော့တနေ့ကုန်တာကျတာတော့၃ရက်ရှိတော့ပြီပေါ့နော
်။ဟုတ်ကဲ့ရဲပါလို့ရဲဆိုအခုဒီတိုက်ပွဲထဲမှာအဓိကအထူးခြားဆုံးဆိုရင်ဘာကိုထောက်ပြကြလဲ
။တိုင်းမှုကိုယ်တိုင်ဖန်ဆောင်မှလာထိုင်နေကြ။လေကောမာတော့ကတ်ဆက်ထမှုထိုင်တယ်။တိုင်းမှုကဘာကြောက်ဒီမှာလာထိုင်ရတယ်လဲဆိုတဲ့ဟာတော့ရှင်းပါတယ်။မင်းဆက်မြို့နေကိုတစ်ခုလုံးကိုကျွန်တော်ကထိချုပ်ပြရဆိုတော့ဟာကိုသူတို့ရဲ့ကိုတိတ်ခါနဲ့သူတို့ပြန်ပြီးတော့ဆက်ယူဖို့ပေါ့နော်။မက်ဆက်ဘီဟာကောင်းလေသူတို့တိတ်ချင်တယ်ဒါတိတ်တဲ့မက်ဆက်ကခုနမိုင်လောက်ဝေးရတာညနေမက်ဆက်ဆိုတာကျွန်တော်တို့အာနာမတိတ်ချင်တော့တော့ညနေပဲလေအခုသူတို့အာနာတိတ်ပြီးမှပဲကျွန်တော်တို့ခရပြင်းနေကိုခရလေးခုဆိုပြီးတော့မှဖွဲ့လိုက်တာကိုမက်ဆက်ကခရတစ်ခုဖြစ်တယ်အဲ့တော့သူတို့စစ်ကောင်စီတဲ့ကတော့ဒါခရရန်တရားအကုန်လုံးရှိတယ်လေအဲ့တော့သူတို့ခရရန်တရားတစ်ခုလုံးကိုကျွန်တော်တို့ကဖြတ်စီးတိတ်ဆီးကြတော့ဒါကတော့မြန်မာရောက်ပြန်ယူမယ်ဆိုတော့သဘောမျိုးနဲ့ပြင်ထန်တာပေါ့နော်
ဟုတ်ကဲ့အဲ့ဒီတော့ဒီအင်အားတွေကိုရောဘယ်လိုထူကြလာတာတွေ့ရလဲ
သူထူတာကျွန်တော်တို့မစက်စက်သိန်းကတည်းကပဲဒါမဲ့သူအင်အားအဲ့လောက်မများဘူးပေါ့
စခါ6လုံးလုံးမှ100နဲ့20လောက်ပဲရှိသေးတယ်အ
င်အားများတာဒီတပတ်ပဲရှိသေးတယ
်ခုကခတ်မှန်းကတော့ရွက်တိမှာတော့200လောက်ရှိတယ်ရွက်တိတချို့ပေါ့ဘောလုံးခဲမှာပဲ300လောက်ရှိတယ်ဖတ်ဆောင်ကတော့ခမိုက်အားတော့900နဲ့900ကျားမှရှိတယ်ခုကလေးတက်လေးတန်တဘောမျိုးပဲဘောလုံးခဲမှာလည်းဒီနေ့အားထပ်တိုးတယ်ရွက်တိထဲမှာထပ်ထိုးဖို့ပြင်နေတယ်အဲ့တော့ရွက်တိထဲမှာထိုးမယ်ဖတ်ဆောင်ထဲမှာထိုးမယ်ဖတ်ဆောင်ဖက်မှာ6ချောင်း4ချောင်းလောက်ထိုးမယ်ဆိုပြီးတိဖက်မှာလည်း1ချောင်းလောက်ထိုးမယ်ဆိုရင်တို့ကမဆက်ကိုရနိုင်တယ်လို့တို့ကအဲ့လိုတွေ့ကြတော့စစ်ပြေပြီးမှလာခဲ့တာပါလေဒါတော့ကျွန်တော်ဒီကနေ့သက်ပွဲကပြင်ထန်နေတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီမဆက်ကိုနောက်ဆုံးသိမ့်ပိုက်နိုင်ဖို့အလားအလာအပေါ်ရောဘယ်လိုတွေ့ထားလဲ
အခုအနေထားချင်နေရဆိုရင်တော့လက်ရှိဒီကနေ့ထိပေါ့နော်စစ်မြေပြေရဆိုသူတိတ်နေဖို့မရှိတူဒါနဲ့ဒီတိုင်းဆက်မဟုတ်ဘဲနဲ့ဒီထက်ပိုပြီးတော့တခြားဒီအားနဲ့ဒီလေချောင်းတော့အမြောက်ပေါ့နော်အဲ့ဒါကြီးကဒီထက်ပိုဖြစ်သိလာလို့ရှိတော့ကျွန်တော်တို့ပြောတတ်ဖို့ပ
ြဟုတ်ကဲ့ဒီတိုက်ပွဲမှာလေချောင်းကပါဆိုတော့ထိခိုက်တန်ရမှုအနေထားရောဘယ်လိုရှိခဲ့လဲ
အာလေချောင်းကတော့ဖတ်ဆောင်တစ်ခုထဲပဲဗျဖတ်ဆောင်ရှစ်ဖက်တက်လို့ရှစ်ဖက်ပေါ့ကျောက်စုရွာထဲမှာကျောက်စုရွာထဲမှာစတဲ့ကျောင်းတွေလည်းပြုတ်ပြီးဒီချင်းနှလုံးတုံးလုံးတော့ထိသွားတယ်လူတော့မထိဘူးပြညွာသားတော့မရှိဘူးညွာနေရောတော့သူမိရှုပ်လိုက်ပြချောက်ပန်းညုံနဲ့ဝါအောင်ရှမ်းပေါ့အဲ့ညွာနေရော
ဟုတ်ကဲ့တက်တွေဘက်ကထိခိုက်မှုရော
လေတော့ရဲ့ကျဲတာတယောက်မှမထိဘူးပြဒီကနေ့ထိကျွန်တော်တို့ကျဲပေါ်ထိခိုက်ချက်ဆုံးတိုင်းရတယောက်မှမရှိသေးဘူးကျွန်တော်တို့လည်းထိတိုက်ရေဆန်တဲ့တပ်ပွဲမရှိသေးဘူးခုလို့ဆိုကျွန်တော်တို့တရက်နဲ့ဆမမနဲ့ drone နဲ့ပဲဝေးကနေပြနေတာသူတို့တိုးမရပဲလော့ဆက်ဒီလိုလောက်ထားတယ်ဗျသူတို့ကျွန်တော်တို့ထိုးရင်တိုက်မယ်ဆိုတဲ့အမျိုးလောက်ပဲကျွန်တော်တို့ကာထားတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ရဲဘော်လော်ရန့်ဆိုခင်ဗျာ
ဒေသခေါ်ဂရင်းဒီဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါလဲ KIA ရဲ့ဌာနချုပ်လိုင်ဇာဘက်ကတိုက်ပွဲပြင်းထန်တဲ့အခြေအနေကိုတင်ပြကြပါတယ်နှစ်ဖက်စီတင်းမာနေတဲ့ကချင် KIO ဌာနချုပ်ရှိရာလိုင်ဇာအနီးမှာကျန်သာပရိနေကစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO တို့ကြားတနေ့ကနီးပါတိုက်ပွဲဖြင်းတန်ခဲ့ပြီးတော့ညပိုင်းမှာတော့နမ်ဆန်ရန်အနီးမှာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခဲ့ပါတယ်လေကြောင်းကနေဒုံးကျည်နဲ့ပြစ်ခတ်တာအပြင်ဘုံကျဲတိုက်ခတ်ခဲ့ကြောင်းထိခိုက်မှုသတင်းကတော့မရရှိသေးကြောင်း KIO ဘက်ကပြောပါတယ်တိုက်ပွဲသတင်းကိုတော့ကိုရန်နိုင်စူးစီးတင်ပြထားပါတယ်
KIO ဌာနချုပ်လိုင်ဇာအနီးမြစ်ကြီးနားဘမောကားလမ်းတစ်လျှောက်မှာဒီရပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာမှာမနေ့ကြာသပတေးနေ့ကမိုးမောင်းမြို့နယ်တော်ဖုံးရံအထက်မဒီယန်ကျေးရွာဘက်မှာစစ်ကောင်စီတပ်နဲ့ KIA ကြားတနေ့လုံးနီးပါးတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ညပိုင်းမှာတော့တိုက်ပွဲဖြစ်ရာဘက်ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိတယ်လို့မိုးမောင်းမြို့နယ်ကဒေသခံတဦးကပြောပါတယ
်။မနေ့ကဒီဟိုတုန်းကတော့ပေါ်တော့အေးဟိုမကြီးရမှာအကြီးကြီးဖြစ်တယ်တဲ့အဲ့ဒါသူဟောမကြီးရဒီခါရနဲ့ဒီကျင်းရအဘယ်မှာသူဟောမှာပြင်းပြလို့မှာညာဟိုရင်ကနေပုံလာကြည့်တော့
KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလည်းမဒီယန်ဘက်မှာတနေကုန်နီးပါးတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့အတချို့ပိတ်မိနေတာတွေရှိကြောင်းနဲ့ည7နာရီလောက်မှာလေကြောင်းကတိုက်ခိုက်တာဖြစ်ကြောင်း VOE ကိုအတည်ပြုပါတယ်
။ဟုတ်ကဲ့မနေ့က7နာရီခွဲချင်းလောက်ပေါ့7နာရီဝန်းကျင်လောက်မှာလာမင်းမဘုံချဲတာရှိပါတယ်။ဟိုရော့ကက်နဲ့ပစ်တာတွေဘုံချဲတာတွေရှိပါတယ်။ဒီကဲမို့နေကတော့ကျွန်တော်ဘာမှမကြားဘူး။သူတို့မတင်ပါတဲ့တက်မှာပဲဘုံချဲတာလို့ပဲထင်ပါတယ်။ရော့ကက်နဲ့သုံးချင်းလောက်ပေါ့နော်။ဘုံတလုံးတော့ချဲတယ်လို့တော့ကြားရတယ်။အဲ့ဒါနဲ့ဆန်ညာပဲမပဲဖြစ်ပါလား။အဲ့ညာမှာသူတို့တကြောင်ကလေးကုနေတဲ့နေရာဖြစ်ပါတယ်။မနေ့ကတနင်္ဂနွေအဲ့ဒီမှာနေပင်တိုက်ပွဲတွေပေါ့ရင်ဆိုင်တိုက်ပွဲတွေရှိတယ်။အဲကြောင့်ဟိုသူတို့ကဒီကြောင်ကလေးလာပြီးကိုတာတင်တယ်အဲ့မှာ
။နတ်ဆိုင်ရန်ဒေသဘက်မှာဒီလ21ရက်နေ့ညပိုင်းကလည်းလေကြောင်ကတိုက်ခိုက်တာရှိခဲ့ပါတယ်။ဒီလ25ရက်နေ့ကတော့မြကြီးနားဘမော်ကာလန်ဒ တော့ဘုံရနီးကခါလာမာတိုက်ပွဲပြင်းထန်ခဲ့ကြောင်းဒီသာကန်နေကပြောပါတယ်ဘုံမူကြီးနော်ဘူးကတော့ဒီတိုက်ပွဲသတင်းကိုအတီးပြုချက်မပေးပါဘူးဒါပေမဲ့အိနေကဝိုင်းမော်မြို့နယ်တပတ်ရန်နဲ့ကစုဘတ်မာတော့တိုက်ပွဲတစ်နေ့တည်းနှစ်ကြိမ်ဖြစ်ခဲ့ကြောင်းပြောပါတယ်ဒါသာနီးမြကြီးနာဗမော်ကာလန်တျောက်မှာတိုက်ပွဲတွေရက်ဆက်ဆူဆူလို့ဖြစ်နေကြမှာပဲဒီလနဲ့ဆက်6ရက်နေကတော့ဝိုင်းမော် ဒီသာကံကပြောပါတယ်ဘုံမူကြီးနော်ဘူးကတော့စရုံးဒေသတိုက်ပွဲကိုသူမကြားကြောင်းပြောဆိုပြီးတစက်9ရက်နေ့မှာတော့တနိုင်းမြို့နယ်အတွင်းမှာထိတွေ့တိုက်ပွဲဖြစ်ပွားတာရှိကြောင်းပြောပါတယ်ဒေသတွင်းသတင်းမီဒီယာမှာတော့တနိုင်းမြို့နယ်အတွင်းတိုက်ပွဲမှာဒေသခံတအူးတနတ်ထိမှန်တန်ရခဲ့သလိုစစ်ကောင်စီစစ်ကြောင်းကရွာသားတွေကိုလူသားတိုင်းဖြစ်ဖမ်းဆီးခေါ်ဆောင်တာတွေရှိကြောင်းဖော်ပြထားတာတွေရှိနေ ောင်စီတက်တဲ့ KIA ကြားတိုက်ပွဲပြင်းထန်တာတွေရှိသလိုစစ်ကောင်စီတက်တဲ့ TNL တအောင်းပလောင်တက်ကြမှာလဲတိုက်ပွဲဖြစ်ပွားနေပါတယ် TNL ကတော့ဒီလ29ရက်နေ့ကကိုခိုင်မြို့နယ်ဤနိုင်ရွာနဲ့25ရက်နေ့ကဆိုင်ခေါင်ရွာကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးခင်ဗျာ
ကချင်ဒေသဘက်ကတိုက်ပွဲအခြေအနေကိုရိုင်းနိုင်ပြောပြသွားတာပါခင်ဗျာကင်ဆာယောဂကုသရေးနဲ့ပတ်သက်တဲ့စစ်ဆက်ပစ္စည်းအသစ်အကြောင်းကိုမတင်ပြခင်မှာအခုတခါတော့ဒီအာနာသိမ့်မှုနောက်ပိုင်းလုံသားစည်းကွက်ထိခိုက်လာတဲ့အခြေအနေကိုပြောပြပါမယ်မြန်မာနိုင်ငံမှာကိုဗစ်ကာယောဂကရက်အပြင်2021စစ်အာနာသိမ့်မှုနဲ့လူမှုစီဝါမတည်ငြိမ်မှုတွေကြောင့်အလုအကန်ရရှိမှုနှုံနဲ့ကုန်ထုတ်စွမ်းအားဆက်လက်ကျဆင်းနေပြီးအဲ့ဒီထဲမှာအမျိုးသမီးအလို့သမားတွေကအထိခိုက်ဆုံးဖြစ်တယ်လို့ ILO အလို့သမားအဖွဲ့ချုပ်ရဲ့ဒီအပိုင်းအစီရင်ခံစာမှာဖော်ပြလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုရဲမုံကတင်ပြမှာပါ
။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးကနေပြန်လည်နလန်မထူနိုင်သေးခင်မှာပဲအာဏာသိမ်းမှုထပ်မံကြုံခဲ့ရတာကြောင့်နောက်ဆက်တွဲနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လူမှုစီးပွားအခြေအသေးတွေကလုံသားဈေးကွက်ကိုထိခိုက်စေခဲ့တာပါ။အလုတ်ကန်ရရှိနှုန်းအလုတ်အရေးအသွေးနဲ့ကုန်ထုတ်စွမ်းအားကဏ္ဍဆောင်မှာထိခိုက်ကြဆင်းလာနေတယ်လို့နိုင်ငံတကာအလုတ်သမားအဖွဲ့ ILO ကဇူလိုင်28ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့တုံ့တက်ချက်မှာဖော်ပြထားပါတယ်။အာဏာသိမ်းမှုနောက်ပိုင်းအနိုင်ငံရေးမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိတ်မချရတဲ့အခြေအနေအောက်မှာနိုင်ငံသားကနေလာရောက်ယင်းနှိမ့်နှံတဲ့လုပ်ငန်းတချို့ရပ်နားသွားခဲ့တယ်လို့အလုတ်ကန်အခွင့်အလမ်းနဲ့ကုန်ထုတ်စွမ်းအားတွေလည်းပုံမနှဲပါလာခဲ့ပါတယ်။ကုန်ထုတ်စွမ်းအားကြဆင်းမှုက2028အတွင်း8ရာခိုင်နှုန်းကျခဲ့ပြီး2022မှာတော့နောက်ထပ်နှစ်ရာခိုင်နှုန်းထက်ကျလို့10ရာခိုင်နှုန်းထိကျဆင်းခဲ့တယ်လို့ ILO ကပြောပါတယ်လူဦးရေနဲ့အလုတ်ကန်ရရှိတဲ့အချိုးကလည်း2019ခုနှစ်မှာ 8.2 ရာခိုင်နှုန်းရှိခဲ့ရာက2022ခုနှစ်မှာ 54.5 ရာခိုင်နှုန်းရှိတဲ့အထိကျသွားတဲ့အကြောင်း ILO ကထောက်ပြပါတယ်အလုတ်ကန်ရရှိနှုန်းအချိုးကဏ္ဍတွေမှာပြန်လည်တက်လာပေမဲ့လူဦးရေနဲ့အလုတ်အချိုးစားမမျှသေးဘူးလို့ဖော်ပြပါတယ်အလုတ်ကန်ထိခိုက်တဲ့အပိုင်းမှာတော့လူကြီးအချိုးစားနဲ့တွက်ရင်အမျိုးသမီးတွေကအမျိုးသားတွေထက်နှစ်ဆပိုများတယ်လို့လည်း ILO ကပြောပါဗျ။ကြုံရကြပန်းအလုတ်လုံရသူတွေပိုများလာတာနဲ့အတူအလုတ်အကန်အရေးအသွေးတွေလည်းကျဆင်းလာပါဗျ။တစ်ချိန်တည်းမှာပဲအလုတ်ရှင်တွေရဲ့ခေါင်းပုံဖြက်ဖိနှိပ်ဆက်ဆံတာတွေပိုမိုကြုံတွေ့လာရပြီးအမျိုးသမီးတွေအတွက်ကတော့အမျိုးသားတွေထက်အခက်အခဲတွေပိုများတယ်လို့စက်ယုံလှုပ်သားအမျိုးသမီးတူက VOA ကိုအခုလိုပြောပါဗျ။
ဆင်းအောင်လုပ်ရုံနဲ့ပတ်သက်ပြီးပြောရမှာဆိုရင်ဥဆောင်တဲ့သူတွေပေါ့နော်ခေါင်းဆောင်တွေကနေပြီးတော့ဒီမိန်းကလေးတွေကိုအာစကားပြောတဲ့နေရာတွေကအစာပေါ့နော်အာဒီဆဲဆိုတာမျိုးတို့အော်ဟစ်ပြီးတော့ကတမိန်းကလေးတွေရှက်တယ်ဟိုဖိနှိပ်မှုတွေလည်းများတယ်ပေါ့နော်မိန်းကလေးတွေဆိုတဲ့အခါကျတော့ဖိနှိပ်နေကြလေးတွေကြတော့သူဖိနှိပ်လို့မရဘူးအဲသူတို့ပြန်လို့မှသူတို့ကြောက်တယ်အဲမိန်းကလေးတွေကြတော့ရှက်တမန်းတည်တဲ့အခါကျတော့ပို့ပြီးဖိနှိပ်ပြီးပြောတယ်အဲမခံချင်အောင်နေပြောတယ်အလိုမထွက်ထွက်အောင်နေပြောတယ်ပေါ့နော်အခုဆိုလို့ရှိရင်ဒီမြန်မာနိုင်ငံရဲ့အခြေအနေကဆိုလို့ရှိရင်ဒီလုပ်ငန်းတွေတဖြည်းဖြည်းနဲ့ကျော်နေလာတယ်ပေါ့နော်။ဒါကြတော့ဒီမြန်မာနိုင်ငံမှာလည်းမိန်းကလေးတွေအများဆုံးမနေချင်တော့ဘူး။မနေချင်တဲ့ခါကျတော့ဒီတခြားနိုင်ငံကိုထွက်ခွာပြီးတော့အလုပ်တွေလုပ်ရတယ်ပေါ့နော်။ယောက်ျားလေးတွေကြတော့ဒီတချို့ဒီစိတ်ယုံမှမလုပ်လို့မရရင်တော့မှပဲဒီအပြင်မှာရှိတဲ့ကျော်ရကြပန်းအလုပ်ကလေးတွေလုပ်လို့ရတယ်ပေါ့နော်
။အလုပ်သမားတို့ရဲ့အခြေခံရပိုင်ခွင့်ခေါင်းပုံဖြတ်ခံရတာတွေဟာကိုဗစ်ကပ်ဘေးနဲ့အာဏာသိမ်းကာလမတိုင်ခင်ကတည်းကအခြေခံလုပ်သားတွေအများစုရှိတဲ့လုပ်ငန်းခွင်တွေမှာကြုံတွေ့နေရတာရှိပါတယ်။အခုနောက်ပိုင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာတရားမျှတမှုရနိုင်မှုကအရင်ထက်ပိုပြီးခက်ခဲလာတယ်လို့လုပ်သမားတွေနဲ့သူတို့ကိုကူညီနေသူတွေကပြောပါတယ်။လုပ်သမားတွေအတွက်အရင်လိုကူညီဆောင်ရွက်ပေးမဲ့ကိုစားပြုအဖွဲ့တွေမရှိတော့သလိုအခွင့်အရေးဆုံးရှုံးမှုတွေပိုများလာတယ်လို့လုပ်သမားအရေးဆောင်ရွက်နေသူတူကပြောပါတယ်။
တော်တော်များများလို့သမားတွေကကျုံးပြင်ကနာကိုသွားဖို့ရောက်တာရဲ့အဲ့လိုသွားပြီးဖြည့်ရှင်းရမယ်ဆိုတာကိုမသိရရဲ့လိုက်ပါကုန်ရင်ဆောင်ရပေးမယ်အဖွဲ့အစည်းမရှိနေရရဲ့ပေါ့နော်ဒါသာမလို့ဒီအဖွဲ့ရေးဆုံးရှုံးတာလည်းရှိနေရပေါ့အလုပ်သမားဆိုတာတောင်းလျှောက်သူတို့ရဲ့အခွင့်အရေးကိုအမြဲတမ်းဒီစက်ဦးထဲမှာတောင်းဆိုနေတာတော့တည်ပြောနေတာရှိရခါကြတော့အခုတော့အဲ့ဒါတွေသူလုံးလို့မရတဲ့ခါကြတော့ဟိုသူတို့လည်းတိတ်ကြွချတာကြီးပါမှာပေါ့နော်အဘာမှတခုဖြစ်တယ်ဆိုရင်ဒီတောင်းလို့မရပြောလို့မရအဲဆိုတဲ့အခါကျတော့မတော်ကြတော့ဘဲနဲ့ပဲဒီတိုင်းပဲဒီအခွင့်အရေးဆုံးဆုံးခံလိုက်တယ်လို့ပဲမြင်တယ်။အဲလူသမားတွေကိုလည်းတခုပြောချင်တာပေါ့နော်။အဲကိုယ့်ရဲ့တရားမျှတမှုကိုတခုတနည်းနည်းနဲ့တော့ပြန်လဲတောင်းဆိုဖို့လိုအပ်တယ်ပေါ့နော်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းသူတို့ကထောက်ပြောဖို့လိုရဲပေါ့။အခုကျတော့အဲ့ဒါတွေအကုန်လုံးကမလုံကြတဲ့အခါကျတော့စိတ်တုံးသွားသလိုဖြစ်နေ
။မြန်မာလူသားအများစုဟာရှေ့ပါဆက်ဖြစ်မလဲမသိနိုင်တဲ့မြေယာမှုတွေနဲ့ရှင်ဆိုင်နေရပြီးအလုတ်အကိုင်းအခြေအနေမတိမြဲတဲ့စိန်ခေါ်မှုတွေအောက်မှာရှိနေတယ်လို့ ILO ရဲ့မြန်မာနိုင်ငံဆိုင်ရာဆက်ဆံရေးအရာရှိဒေါင်းလင်လီကဇူလိုင်28ရက်နေ့ကထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။မြန်မာနိုင်ငံရဲ့ရှေ့အလားအလာနဲ့မြန်မာပြည်သူတွေအတွက်လူမှုရေးတရားမျှတမှုကောင်းမွန်တဲ့အလုတ်အကိုင်းတွေရရှိနိုင်ကြဖို့ဒီမိုကရေစီစနစ်ပြန်လည်ပေါ်ပေါက်လာဖို့အရေးတကြီးလိုအပ်နေတယ်လို့လည်းသူကထောက်ပြပြောဆိုထားပါတယ်ခင်ဗျာ။
မြန်မာပြည်တွင်းကလူသားစည်းကွက်ကြဆင်းလာနေတဲ့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီကျန်းမာရေးအတွက်မျှော်လင့်ချက်တစ်ခုအကြောင်းကိုလည်းတင်ပြခြင်းပါတယ် Los Angeles မှာရှိတဲ့ California တက္ကသိုလ် UCLA ကသိပ္ပံပညာရှင်တွေဟာ Symph Node လို့ခေါ်တဲ့ကင်ဆာယောဂါကုသရာမှာသုံးတဲ့ပစ္စည်းတစ်မျိုးကိုတီထွင်လိုက်ပါပြီကင်ဆာဝေဒနာရှင်တွေကင်ဆာဆဲမပြန်ပွားရအောင်ဆေးသွင်းကုသရတဲ့ဒီခီမိုသီရဖီနီးအစာဒီပစ္စည်းကိုတနည်းကြရင်သုံးဖို့ဖြစ်လာနိုင်ခြေရှိပါတယ် VOA သတင်းတော့ Gania Dulock ပြောတဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြပါမယ်ခင်ဗျာ
ဇီဝအင်ဂျင်နီယာတဦးဖြစ်တဲ့နာဂျင်မာဂျီဟာကင်ဆာဝေဒနာရှင်တွေအတွက်ကိုယ်ခံစွမ်းအားချက်ဆင့်မှုကိုကာကွယ်ကုသပေးနေတဲ့ဆရာဝန်တွေသူတို့လူနာတွေကိုထိထိရောက်ရောက်ဘယ်လိုကုသပေးနိုင်မလဲဆိုတာကိုသူတေသနာလုပ်နေသူတဦးဖြစ်ပါတယ်
You could actually recruit body's immune cells and work on body.
လူခန္ဓာကိုယ်ကကိုယ်ခံစွမ်းအား cell တွေပြန်ပြီးတော့ထုတ်ပေးလာအောင်လုပ်နိုင်ပါတယ်။သူတို့ကကိုယ်ထဲမှာပွားလာတဲ့ကျူမာအလုံးလေးတွေကိုသဘာဝအလျောက်ရှင်းပေးနိုင်စွာရှိပြီးတော့ cancer cell တွေကိုတပ်ပစ်နိုင်ပါတယ်။ဒါကကျမအတွက်တော့တကယ်စိတ်လို့ရှားစရာပါ။
Iran to Majdi နဲ့သူခင်မွန်ဖြစ်သူ Madi Hasani တို့ဟာ Los Angeles မှာရှိတဲ့ California တက္ကသိုလ် UCLA ကစေတင်ညာနဲ့အင်ဂျင်နီယာသူတေသနာပညာရှင်တွေပါဝင်တဲ့ ICT အဖွဲ့မှာတာဝန်ထမ်းဆောင်နေသူတွေဖြစ်ပါတယ်။သူတို့အဖွဲ့ဟာခဲရန်ထိတ်ကခဲပြက်အရွယ်လောက်ပဲရှိတဲ့ Symph Node လို့ခေါ်တဲ့ခြေပြက်လွယ်တဲ့ရေမြုပ်နေတူတဲ့ပစ္စည်းတစ်မျိုးကိုတီထွင်နေတာဖြစ်ပါတယ်။ Alginate လို့ခေါ်တဲ့ Polymer နဲ့လုပ်ထားတဲ့ဒီဆေးကို Cancer ဖြစ်စေတဲ့ကျူမာလုံးတဲ့ကိုထိုးသွင်းပေးရပါတယ်။ဒီဆေးကြောင့်ထွက်လာတဲ့ကိုယ်ခံအားကခန္ဓာကိုယ်ကနေထုတ်ပေးနိုင်တဲ့ကိုယ်ခံအားတဲ့ပိုးပြီးကောင်းတာတွေ့ရတယ်လို့သူတေသနာပညာရှင်မဟေဒီဟာဆန်နီကပြောပါတယ်
။ This is like a local training gene so it will bring the cells
သူတေချာလေ့ကျင့်ထားသလိုပါပဲ။သူ့မှာဆဲတွေပါပြီးဒီဆဲတွေကိုလေ့ကျင့်ပေးထားတာပါ။ဒီဆဲကိုသွင်းလိုက်တာနဲ့လေ့ကျင့်ထားတဲ့ဆဲတွေကကင်ဆာလုံးတွေစီပွားပြီးတိုက်ခိုက်ဖို့အသင့်ဖြစ်နေတာပါ
။မာဂျတီရဲ့သူတေသနာကိုကြီးကျက်သူ UCLA ပါမောက်ခ Manish Bhuk ကတော့ဒီသူတေသနာက T cell ကိုခေါ်တဲ့သွေးပြူဥတွေထဲမှာ cancer cell ကိုတိုက်နေတဲ့ cell တွေမတိုက်နိုင်အောင်ထိန်းဖို့အတွက်ကြိုးစားနေတဲ့ cell တွေကိုတားဆီးဖို့လုပ်တာလို့ပြောပါတယ
်။ This really opens up an avenue for having the immune system.
ဒီလိုလုပ်တာကရင်သားကင်ဆာတင်မကပဲဘာကင်ဆာပဲဖြစ်ဖြစ်ကင်ဆာအလုံးတိုင်းကိုတိုက်ခိုက်နိုင်မဲ့ကိုယ်ခံစွမ်းအားစနစ်ရလာအောင်လမ်းဖွင့်ပေးလိုက်တဲ့သဘောပါ
။ Symph node ကိုရင်သားကင်ဆာဖြစ်နေတဲ့ကြက်တွေမှာစမ်းကြည့်တဲ့အခါကျက်တရမှာ80ကကင်ဆာအလုံးတွေကျုံသွားတယ်လို့တရားစလုံးမှာဆိုကင်ဆာထပ်ပြီးမပွားနိုင်အောင်ကာကွယ်နိုင်တာတွေ့ရပါတယ်။သူတေသနပညာရှင်တွေကတော့လူသားတွေအတွက်ကင်ဆာရောဂါကုသနိုင်မယ့်နည်းပညာတတ်နိုင်တဲ့မြတ်အများဆုံးပေါ်ထွက်လာဖို့ရည်ရွယ်ထားတာဖြစ်ပြီးလာမယ့်2024မှာတော့သူတို့ရဲ့ဆန်းသတ်မှုတွေကိုလူသားတွေမှာစပြီးဆန်းသတ်နိုင်ဖို့အတွက်မျှော်မှန်းထားတာဖြစ်ပါတယ်။
တော်ခင်မျိုးသက်ပြောပြသွားတာပါခင်ဗျာသိပ်မကြခင်မှာပဲအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်နဲ့သိပ်ပန်တဲ့နီးပညာကန္တာတွေကိုနားဆင်ရဖို့ရှိပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ကလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE application ကို download ရယူပါ
။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VUE American တန်ရဲ့မြန်မာပြည်စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 12.13 လိုင်းနူမီတာ40 kHz 9413လိုင်းနူမီတာ58 kHz 9805နဲ့လိုင်းလိုက်မီတာ190 kHz 1505ပါဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့သုဒ္ဓဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးတင်ဆက်ခြင်းပါတယ်စစ်တပ်အာဏာသိမ်းပြီးနှစ်နှစ်ခွဲလောက်ကြာလာချိန်မှာနိုင်ငံရေးမတည်ငြိမ်မှုတွေကိုအခွင့်ကောင်းယူပြီးခေါင်းပုံဖြတ်အမျက်ထုတ်တဲ့အလုပ်ရှင်တွေပုံများလာပါတယ်အကာအကွယ်ပေးတဲ့ရန်ညားတွေလည်းမရှိတော့ဒီစက်မှုဇုံတွေကအမျိုးသမီးအလို့သမားတွေဟာအကြက်တဲတွေနဲ့ပုံပြီးတော့ရင်ဆိုင်လာရတာတွေ့ရပါတယ်။ငွေကြေးဖောင်းပွမှုကုန်စည်နှုန်းနဲ့အလုပ်ကိုင်အခက်အခဲတွေကြားမှာစက်ရုံကအမျိုးသမီးအလို့သမားတွေဘယ်လိုပြတ်တန်းနေရပါသလဲ။ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကစူးစီးတင်ဆက်ထားပါတယ်။
ဘေကဘေကပြန်လည်နလန်ထူကိုကြိုးစားနေချိန်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မြန်မာနိုင်ငံအတွင်းစီးပွားရေးလုပ်ငန်းတွေတိတိတသားထိခိုက်ပြီး2022ခုနှစ်ဒုတိယသုံးလအတွင်းအလုပ်လက်မဲ့ဦးရေနှစ်တန်းနီးပါးလောက်ဖြစ်သွားခဲ့တယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် IALO အစင်ကစားတခုကဖော်ပြပါတယ်ဒီလိုလုပ်ကိုင်ဆုံးရှုံးသူတွေထဲမှာစက်မှုဇုံအလုပ်သမားတွေအထူးပါဝင်ပြီးအများစုကအမျိုးသမီးတွေဖြစ်ပါတယ်အထူးသဖြင့်အထည်ချုပ်လုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့90ရာခိုင်နှုန်းလောက်ကအမျိုးသမီးတွေပါကိုဗစ်ကပိနဲ့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကုန်ကြမ်းပြက်လက်တာနောက်လုံခြုံရေးအရာစိုးရိမ်မှုတွေကြောင့်ဆက်ရုပ်အများပြလုပ်ငန်းရပ်ပြရတာတွေရှိတယ်လို့အမျိုးသမီးအလုပ်သမားတွေသိနေချီအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်အလုပ်ဆက်လုပ်ခွင့်ရနေသူတွေအတွက်လည်းအလုပ်ရှင်တွေဘက်ကခေတ်ကာလကုန်စည်နှုန်းနဲ့အညီလိုက်ပြီးလုခလာစာတိုးမပေးတဲ့အပြင်အချိန်ပိုလှုပ်အားပိုခိုင်းစေတာတွေတိတိတတ်တာပိုကြုံလာရတယ်လို့မြမပေါင်ချင်းဖနက်ဆက်ရုံမှာအလုပ်လုပ်နေတဲ့မဖြူတီတာဝင်းကပြောပါတယ
်ဝန်ထမ်းတယောက်ကကျူးချုပ်တယ်ဆိုလို့ရှိရင်သူကအရင်တော့ဆက်ချုပ်ဆိုလို့ရှိရင်ဒီတော့180ပေးတယ်ဆိုလို့ရှိရင်အခုဆိုရင်200တောင်းတာကျူးချုပ်တဲ့ဟာယူပဲ200ချုပ်ပေးနောက်တစ်ပိုင်းကလည်းအဲ့လိုပဲ200ချုပ်ပေးနောက်200တိချုပ်ပိုင်းတာပြီးတော့မှအဲ့200တိချုပ်လိုက်တဲ့ဟာကနောက်ဆုံးပါကယ်မှာ180 200အဲ့လိုသွားရတာညီမတို့ကတော့ပြောမှဆိုညီမတို့ကတားကတိုးတောင်းတဲ့ဟာကိုညီမတို့ကမပြောလို့ပေါ့မပြောလို့ဆိုတာကသူတို့တောင်းတယ်တောင်းတဲ့လောက်ကိုပေးနိုင်တယ်လို့ပေါ့နော်စူကြီးဆိုတဲ့စူကြီးထုတ်ပေးတဲ့နော်အခုဟာစူကြီးလည်းမရထောက်ပံ့ကြီးလည်းမရဘာမှမရတော့လားဟိုတော့ညီမတို့အနေနဲ့ကတော့အဲ့လိုမျိုးတောင်းဆိုတာပေါ့နော်တခုခုဆိုရှင်သူကဝန်ထမ်းတွေကိုဘာနဲ့ချောက်လဲဆိုအပြစ်ကြီးလက်မှတ်တွေထိုးခိုင်းတယ်အဲ့လိုမျိုးတွေနဲ့သူက6ပြီးတော့ထိုးခိုင်းအဲ့လိုလုတ်ခိုင်းတယ်ပေါ့နော်အဲ့လို
လုတ်ခလစာတိုးမပေးပဲအခုလိုအလုတ်တိုးခိုင်းတာတွေရှိပေမဲ့လို့ဒါကိုမကျေနပ်လို့တိုင်ကြမယ်ဆိုရင်လည်းအလုတ်ဖြိုခံရတာတွေရှိတာကြောင့်အလုတ်သမားအများစုကတော့ခိုင်းစီတဲ့အတိုင်းဆက်ပြီးလုပ်နေကြရတယ်လို့လည်းပြောပါတယ်အလုသမားတွေရတင်ရထိုက်တဲ့အခွင့်အရေးတွေမရတာကြောင့်စုပေါင်းတောင်းဆိုနိုင်အောင်အလုသမားအဖွဲ့ဖွဲ့စည်းဖို့ကြိုးစားတဲ့အတွက်အလုဖြုတ်ခံခဲ့ရတယ်လို့ထုံဖူးအထည်ချုပ်ဆက်ယုံမှအလုလုခဲ့တဲ့အမျိုးသမီးတူကပြောပါတယ်
။ဟိုမိုင်းရဲ့ဘယ်လိုလဲဆိုတော့တမီးရောအလိုဘိုက်ကြီးတယ်လေဆိုလို့ရှိရင်လည်းစေးခွင့်နေပါလေယူလို့ရှိရင်လည်းဖလိုရီစေးခွင့်နေပါလေလာရင်လည်းလာပြီးလို့ဖဲခွင့်မှမရအောင်။ညီမလေးတို့အလုသမားအခွင့်အရေးနဲ့ပတ်သက်တဲ့အခွင့်အရေးဒီအိုက်ဆက်တော့ကြဘာမှမပေးဘူး။အဲ့တော့ဒီညီမတို့အနယ်ဟိုကို့အဖွဲ့ကြီးလေးကိုဖွဲ့ပြီးမယ်ဆိုပြီးတော့အလုပ်သမားဖွဲ့ကြီးလေးဖွဲ့ပြီးမယ်ဆိုညီမတို့ကနေလည်းစိတ်ယုံမှလုပ်သမားဖွဲ့ကြီးဖွဲ့ပြီးမယ်ဆိုတော့ငွေကြေးတွေလိုက်ပေးတဲ့ဒီလိုမျိုးပေါ့နော်အလုပ်သမားဖွဲ့ကြီးချီလို့ချင်းငါတို့ကစိတ်ယုံတော့စိတ်ယုံမှအခုလုံးလုံးနေငါတို့ကခွေးကြီးတွေအများကြီးရတယ်အဲ့လိုမျိုးပြောပြရတယ်ပြောပြတော့အဲ့လိုမျိုးတွေလိုက်ပြီးညီမတို့ကစီးယုံမှလည်းဆိုပြီးညီမလေးတို့ကိုသူတို့စိတ်ယုံရတယ်ပြီးတော့လှုပ်ထုတ်ဖို့ပြောသူတို့ကအဲ့လိုမျိုးလှုပ်လိုက်တာ
ညီမတို့ကမှစစ်တပ်အာဏာသိမ်းပြီးတဲ့နောက်အလုသမားသမဂ္ဂတွေကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကကြေညာထားတာရှိတယ်လို့အလုသမားရေးတက်ကြွလှုပ်ရှားသူတွေဖမ်းဆီးခံရတာထွက်ပြေးတိမ်းရှောင်ရတာတွေအများအပြားရှိနေတာပါဒီလိုအခြေအနေတွေကိုသိတဲ့လုပ်ငန်းရှင်တချို့ကစစ်တပ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးအကျပ်တဲတွေကိုအခွင့်ကောင်းယူပြီးခေါင်းမုံဖြတ်အမျက်ထုတ်တာတွေကြောင့်အလုသမားတွေအတွက်အခုလိုအခက်ခဲတွေပိုးပြီးတော့ကြုံလာရတာလို့မြန်မာနိုင်ငံအထွေထွေအလုသမားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌမမိုးဆန္ဒမြင့်ကပြောပါတယ်
သူတ
ိုးဝါးဆုံးအခက်ခဲဆုံးအချိန်ကိုကျမတို့လုပ်ငန်းခွင်မှာရှိနေတဲ့အလုပ်သမားတိုင်းပေါ့နော်အဲ့တော့အခြေချုပ်လုပ်ငန်းခွင်မှာဆိုရင်တော့အမျိုးသမီးများတော့အမျိုးသမီးတိုင်းပို့ပြီးတော့လည်းခံစားနေရတယ်ပေါ့နော်အဘကြောင့်လဲဆိုတော့အလုပ်ရှင်တွေကအခုအချိန်မှာအပြစ်မရှိဘဲနဲ့တောင်းပါပေါ့နော်သူတို့ကဒီနှစ်ကြီးသမားအလုပ်သမားတွေကိုသူတို့ကပုံမှန်ပေးနေကြပေါ့နော်ပေးနေကြသူတို့ရတဲ့ညထားတဲ့ရှိတဲ့ scale level ပေါ့နော်ဟိုဒီပေးရမယ့်အရာတွေကိုသူတို့ကမပေးချင်တော့ဘူးပေါ့နော်နိုင်ငံရေးမတည်ငြိမ်မှုပေါ့အမျက်ထုတ်ပြီးတော့မပေးချင်တော့တဲ့အတွက်ကိုသူတို့ကဒီဈေးပေါ်ပေါ်နဲ့ဒီနေသားဝန်တန်းတွေပေါ့နော်အဲ့ဒါကလည်းကျွမ်းကျင်လုပ်သားတွေပဲကျွမ်းကျင်လုပ်သားနေသားဝန်တန်းတွေကိုခန့်တာမျိုးသူတို့ကလှုပ်ချင်ကြတော့ဒီအမျိုးသမီးကျွမ်းကျင်အလုပ်သမားတွေကိုဥပဒေမဲ့ပေါ့ပေါ့နော်သူတို့ကအလုပ်ထုတ်ပြကြတယ်ခွင့်ရေးလူခွင့်ရေးတွေရောအလုပ်သမားခွင့်ရေးတွေရောပြောင်ပြောင်တင်းတင်းချိုးဖောက်ပြီးတော့နိုင်ငံရေးမတည်ငြိမ်မှုပေါ့အမျက်ထုတ်ပြီးတော့သူတို့ကထုတ်ပြကြတယ်ရောချေးလည်းမပေးကြဘူးမပေးကြတဲ့အတွက်အဲ့ဒီကျွမ်းကျင်အလုပ်သမားအမျိုးသမီးတွေကဒီလုပ်ငန်းခွင်ကနေဆွန့်ခွာပြီးတော့အလုပ်လက်မဲ့အခြေအနေကိုကြုံရတယ်ဒါဟာအမျိုးသမီးတွေအနေနဲ့ဒီအိမ်နောက်တာဝန်ထမ်းနေတဲ့ဒါမိခင်တွေကနောက်အခြားသောမိသားစုတွေလုပ်ငန်းကျွေးနေတဲ့အမျိုးသမီးလူငယ်တွေရောအတွက်ဒီအလုပ်ကံရဲ့ဒီခက်ခဲမှုကလည်းဒီပြောစရာမလိုအဆိုးဝါးဆုံးအခြေအနေကိုရင်ဆိုင်ကြုံတွေ့နေရတယ်ပေါ့နော်အဲ့တော့လုပ်ငန်းဝင်မှာလုပ်နေတဲ့ဒီအလုပ်သမားတွေအနေနဲ့ကရောဆိုလို့ရှိရင်လေကျမတို့ဒီခေတ်ကာလရဲ့ကုန်စည်နှုန်းနဲ့တို့ရရှိတဲ့လောက်ခလာစာနဲ့ကခေတ်ကာလကုန်စည်နှုန်းက3000လောက်မြင့်တက်နေတဲ့အပေါ်မှာလည်းအလုပ်ရှိနေတဲ့မျိုးသမီးအလုပ်သမားတွေအတွက်ကလည်းဘလို့မှမလောက်ငှနိုင်တဲ့အခြေအနေအကျက်တဲတွေစီးပွားရေးအကျက်တဲတွေလည်းရင်ဆိုင်ကြုံတွေ့နေရတယ်ပေါ့နော
်အလုပ်ကိုင်ခက်ခဲလို့ဆိုတဲ့နေရာမှာအခုနောက်ပိုင်းစက်ရုံတချို့ကအလုပ်သမားခန့်တဲ့နေရာမှာလူသမားတွေရဲ့မှတ်ပုံတင်ပါစာတီမျိုးနဲ့ဒေတာကိုကြည့်ပြီးတော့အလုပ်ငင်းပယ်တာတွေရှိပြီးအလုပ်သမားတချို့အတွက်အခက်ခဲပုံများစေတယ်လို့ထုံမှုထည်ချိုးစက်ရုံကအလုပ်ဖြုတ်ခံခဲ့ရတဲ့မျိုးသမီးကပြောပါတယ
်ပကိုးတိုင်းဘက်ကြီးအဲ့ AR ဒီဘက်ကလာပြည့်ချင်းသခိုင်းတိုင်းဘက်ကလာအဲ့လိုမျိုးမေးရလေအဲ့လိုဘက်ကဆိုရင်မခေါ်ဘူးလေညီမတို့ကဘာဖြစ်လို့မခေါ်တာလဲပေါ့နော်အဲ့လိုမျိုးဆိုတော့အဲ့ဘက်ကကြတော့ဟိုတော်ဒီစစ်တပ်ကိုပေါ့နော်တော်လှန်နေတဲ့လူတွေဖြစ်တဲ့သူအဲ့ဒီလူတွေဆိုရင်စက်ရုံကလက်မခံဘူးလေဟိုပြဿနာဖြစ်လို့ချင်းသူတို့ချင်းရှင်းပေးနိုင်ပုံမိုင်းအဲ့လိုမျိုးလေသူတို့ကအဲ့လိုမျိုးပြောနေ
အလုရှင်နဲ့အလုသမားကြားအခွင့်အရေးဆိုင်ရာပြဿနာတွေပြိပက္ခတွေကတော့အရင်ကတည်းကရှိလာခဲ့ပူပါတယ်ဒါပေမဲ့အရင်ကပြိပက္ခတွေမှာအလုသမားတက်မကတွေကဥဆောင်ပြီးတော့တက်ဆိုင်ရအလုရှင်အလုသမားနဲ့အုပ်ချုပ်သူဆိုရတာဝန်ရှိသူတွေပါပါဝင်ပြီးသုံးမွင့်ဆိုင်ညှိနှိုင်းဖြည့်ရှင်းတာတွေလုပ်နိုင်ခဲ့ပေမဲ့လို့ဆရာနာသိမ်းမှုနောက်ပိုင်းမှာတော့ဒီလိုအခြေအနေတွေလည်းပြတ်သွားခဲ့တာပါအခုဆိုရင်အလုသမားတွေအတွက်အလုကန်အခက်ခဲတွေအလုသမားခွင့်ရချိုးဖောက်ခင်ရတာတွေတိတိတတ်တာပိုဆိုးလာပေမဲ့လို့ဒါကိုကူညီကာကွယ်ပေးနိုင်တဲ့အဖွဲ့အစည်းတွေအလုသမားတက်မကတွေကိုစစ်ကောင်စီကပြစ်မှတ်ထားနှိမ်နှင်းတာတွေရှိတာကြောင့်အလုသမားတွေအတွက်ကတော့နေနာဆုံးရှုံးမှုတွေအကာအကွယ်မဲ့တွေအခြေအနေတွေပိုးပြီးတော့ကြုံလာရတယ်လို့မမိုးဆန္ဒမြင့်ကပြောပါတယ်
။ဒီစစ်အာဏာသိမ်းမှုကာလရောက်လာတဲ့အခါကျတော့ကျွန်တော်တို့လူအဖွဲ့ချုပ်တွေကလည်းဒါစစ်အာဏာရှင်ရဲ့လက်အောက်ကနေဒီမတရားပုံမှားတွေဖန်ဆီးမှုတွေနဲ့ကျွန်တော်တို့ကထွက်ပြေးတိမ်းရှောင်နေရတာလည်းရှိတယ်လို့ဒါဖန်ဆီးထောင်ချနေရတာလည်းရှိကြတယ်ပေါ့နော်။ဆိုတဲ့အခါကျတော့ဒီကာလတွေမှာတော့ဒီအမျိုးသမီးတွေနဲ့ပတ်သက်တဲ့ခွင့်ရည်တွေဆိုတာကလုံးဝကိုဟိုကမရှိတော့ဘူးမျက်နှာဆုံရှုံမှုတွေညစွာနဲ့ကြုံနေရတယ်ပြောမယ်ဆိုလို့ရှိရင်ဟိုကစိတ်အုပ်ချုပ်ရေးကြီးညာထားတဲ့ဒါလှိုင်းသားရရှိပြီးသားလို့နေရာမျိုးတွေမှာဆိုရင်မျိုးသမီးတွေအတွက်ကပိုပြီးမလုံခြုံတဲ့လုပ်ငန်းခွင်တွေမလုံခြုံတဲ့ဒီပတ်ဝန်းကျင်တွေမှာဒီအလုပ်သွားအလုပ်ပြန်တွေသွားလာရမှုတွေမှာမတရားဒီချိန်ချောက်ခံရတာတွေစော်ကားပြုမှုခံရတာတွေပေါ့နော်ပြီးလို့ရှိရင်နှိပ်စက်မှုတွေမရင်းကျင်းမှုတွေကြောင့်တချို့စက်ယုံတွေမှာအသက်ဆုံးရှုံးသွားတဲ့အမျိုးသမီးတွေလည်းရှိကြတယ်ပေါ့နော်။ဒါပေမဲ့ကျမတို့ကအဲ့လိုဆုံးရှုံးအသက်သေသွားတဲ့အမျိုးသမီးတွေမရင်းချင်းလို့ဆိုပြီးအတန်နေကျမတို့ကြားတယ်။ဒါပေမဲ့ကျမတို့အဲ့ဒီနောက်ကိုလိုက်ဖို့အရာမှာဘလောက်တောင်မှဒီဖိအားပေးမှုတွေစိုးရိမ်မှုတွေကြောက်လန့်မှုတွေရှိလဲဆိုရင်လုံးဝအစပြောက်တယ်ပေါ့နော်။ကျမတို့အတန်ရတယ်၊ဒင်းတိတိကျကျရပြီမဲ့လိုက်တဲ့အခါမှာတော့ကာယကရှင်တွေနောက်ကိုကျမတို့ပြောမယ်ဆိုလို့ရှိရင်တေးသေးချာချာမလိုက်နိုင်ဒီပေါ့နော်အဆက်အသွယ်မရနိုင်တဲ့အခြေအနေမျိုးနဲ့တော့ကျမတို့ကြုံတာမျိုးတွေလည်းရှိရတယ်ပေါ့နော်ဒါကဒီအလုပ်သွားအလုပ်ပြန်နေတဲ့စက်ယုံလုပ်ငန်းရှင်တွေမှာမလုံခြုံတဲ့မျိုးသမီးတွေရဲ့ဒီအဆက်ဆက်ရစိတ်ပိုင်းဆိုင်ရာရောရုပ်ပိုင်းဆိုင်ရာရောနိုင်တဲ့စီနေခံနေရတဲ့အခြေအနေပေါ့နော
်ဒီလိုအခြေအနေတွေကြားမှာပဲလက်တော်ငွေကြေးဖောင်းပွားမှုနဲ့အတူကုန်စည်နှုန်းတွေအစမတန်တက်လာတဲ့အခါအရင်နဲ့မတူတဲ့အကျပ်တွေပိုးပြီးကြုံလာရတယ်လို့မြန်မာပေါင်ကြီးစက်ယုံကအမဖြူတီတာဝင်းကပြောပါတယ်
ညီနောဆိုလို့ရှိရင်ညီမတို့လာစားနဲ့ဆိုလို့ရှိရင်အိမ်ုံလက်လောက်ငါပြီးလို့ရတယ်။အိမ်ညီမတို့ဆိုရင်အိမ်ငါးပြီးနေရတယ်။အိမ်ငါးကလည်းပြီးလို့ရတယ်။အခုဆိုလို့ရှိရင်ညီမတို့မှာအိမ်ငါးကတော့မှအနိုင်နိုင်ပေါ့နော်။တခါတလေဆိုအိမ်ငါးကတော့မှအခုချိန်ကြီးတော့မှနောက်တစ်ဝက်စားတော့မပေးရသေးရရှိတယ်ညီမတို့။အ
တပိန်းဆိုလို့ရှိရင်က9000ပဲပေးရတယ်9000တော့အရှင်မပေးရသေးဘူးအဲ့လိုအခက်အခဲလေးရှိတယ်စံနေစီတွေဝယ်တဲ့အခါဆိုလို့ရှိရင်လည်းရင်းနှွားဆိုရင်နှစ်ပိတ်တာသုံးပိတ်တာလောက်ဝယ်နိုင်တယ်ဆိုရင်ကိုဒီမှာတပိတ်တာတော့နည်းနည်းတင်းတိမ်ရတာမျိုးရှိတယ်ပြီးရင်ရင်းနှွားဆိုရင်ပတ်သက်မချီးပဲနဲ့ဒီတလားလုံးကိုဒီလစာလေးနဲ့အဆင်ပြေအောင်နေနိုင်ပေမဲ့အခုဆိုရင်မချီးလို့မရတော့ချီးလိုက်ငါကိုရင်ပြန်ဆက်လိုက်အဲ့လိုမျိုးတွေနဲ့ပေါ့နော်ဟိုစားတော့စရိတ်ကစားအကုန်လုံးရှားပါနေတယ်အဲလမ်းမှာဆိုလို့ရှိရင်အခုဆိုလူရမှုကြရမ်းများလေအာလူရမှုကြရမ်းများတော့ညီမဆိုရင်တော်တော်ဆိုရင်ဖုန်းတော်လူခံရရတည်းရဲ့လမ်းမှာတော့မဟုတ်ဖုန်းမပြောရတဲ့အနေအထားတစ်ခုတော့ဖြစ်သွားတယ်ပေါ့လမ်းမှာဖုန်းလာပြီးဆိုမကင်တော့ပဲဖုန်းမဲ့လာလာမကင်ရဲတော့အဲ့တော့ဖုန်းလူခံမှာကြောက်တာလေဆိုလို့ရှိရင်ချို့ဆိုလို့ရှိရင်အခုညီမတို့ဒီရှိပီတာဘက်မှာဆိုလို့ရှိရင်တော်ဝင်လက်ဘက်မှာဆိုရင်ကားပေါ်ကိုသမားတိုက်တာအဲ့လိုမျိုးရအောင်ဖြစ်တယ်လစာထိုးရမှာလေအဲ့လိုမျိုးရောင်ဖြစ်တဲ့အခါကျတော့ညီမတို့ဘက်ကဒီသွမ်းလာမှုတွေလည်းလုံခြုံမှုမရှိတော့ဘူး။နေထိုင်စားတော့ကြတာဆက်တဲနေတဲ့ဘဝကိုရောက်နေတာပေါ့နော်။ဟုတ်ကဲ့။တိတိတသားယူပြောင်းလဲသွားတာပေါ့နော်။ဟုတ
်။ဒီလိုတိတိတသားပြောင်းလဲသွားတဲ့အခြေအနေအောက်မှာအလုသမားအများစုကတော့တက်လာတဲ့ကုန်စည်နှုန်းနဲ့အပြိုင်ရက်တီနေထိုင်စားတော့နိုင်ဖို့လိုအားကလစာတိုးပေးတာမျိုးဖြစ်စေခြင်းတို့လုံခြုံပေးခြင်းနဲ့လုပ်ငန်းခွင်မှာအလုလုခွင့်ပြန်ရခြင်းမျိုးလို့ပြောကြပါရစေ။ဒါပေမဲ့ဒီလိုပြန်ရဖို့မှာကတော့နိုင်ငံရေးအချက်အကျတွေပြည်လည်ပြီးတိုင်းပြည်တည်ငြိမ်အေးချမ်းဖို့လိုအပ်တယ်လို့ပဲအလို့သမားတွေရဲ့အခွင့်အရေးအပါအဝင်အခြေခံလူ့ခွင့်ရေးတွေကိုလေးစားလိုက်နာတဲ့အုပ်ချုပ်မှုစနစ်တည်းရရှိမှသာဖြစ်လိမ့်မယ်ဆိုရာတင်ပြရင်ဒီသတင်းပေအမျိုးသမီးကဏ္ဍကိုဒီမှာပဲရနာခွင့်ပြုပါရှင်ကျမခင်ပြူထွေးပါရှင်
အမျိုးသမီးကန္နာဘီအခုတခါတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့ပင်လယ်ကမ်းရိုးတန်းရေတိုက်စားမှုကိုကာကွယ်နိုင်ဖို့တန်တာကြောက်တန်းအတုတွေဖန်တီးထားတာပြည်တံခံရတဲ့ဆေးကြောက်သုံးဆွဲသူတွေကိုသမရကလူငင်းချမ်းသာခွင့်ပေးပေမဲ့ဒီတဲ့အခွင့်အရေးပို့ပြီးတော့တောင်းဆိုနေတာစတာတွေကိုကိုအောင်ပြောပြမှာဖြစ်ပါတယ်ဗျာ
ပင်လယ်သမုဒ္ဒရာရေမျက်နှာပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်ချောင်းရေတိုက်စားခံရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအရေးပြောကနေအခုလိုပင်လယ်ရေမျက်နှာပြင်မြင့်တက်လာတာဟာကုခပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပံတွေမစောက်ပဲတဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခူနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီမှာအခွန်ပါတဲ့ပင်လယ်တရဝါမျိုးစုံခိုးအောင်နေထိုင်တာကြောင့်တန်တာကြောက်တန်းရှားပါနေတဲ့ဒေသကတရဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
် Traditionally eroding shorelines you place hard structures
ဘုရုံကကန်ဆက်တရှောက်ကမ်းမပြူတာတွေရအောင်လို့ကြောက်တုံးအတားရှိအကာရံတွေချထားနေရှိပါတယ်အခုတော့အဲ့ဒီနီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရနေပါတယ်ဘောလုံးပုံစံလူလုံးတန်တာကြောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွတ်ပေးပါတယ်
ရင်းနှီးတဲ့ဝါရီဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်သန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေတယ်လို့ပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့ e-grass လို့ခေါ်တဲ့ရေညှိပင်ရှိတွေရှင်သန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနည်းတဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတဲ့ဝါခရုနဲ့တခြားအကောင်မျိုးစုံရှင်သန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာ
ပါ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးတယ်လို့ရေစိုးရေညစ်တွေကိုလည်းပြန်တန့်ပေးနေတာပါ
ရေညစ်ပင်ရှိတွေဟာကံယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါရီရှင်သန်ကြီးပင်ရဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အချိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ
် Yes so the more eelgrass sits in the bay
ရင်းကြီးပင်တွေရေအောက်မှာရှိနေသမျှကယ်ယူတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါတယ်ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်ကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါတယ်ဒီရင်းကြီးပင်တွေဟာငါးရီငှက်တွေအစာလေးဖြစ်ပါတယ်
ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်နာကြောက်တန်းတူတွေကိုဒသမ1ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချဲ့လုပ်ကင်သွားဖို့စီစဉ်နေပါတယ်ခင်ဗျာစစ်ဆောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှှရှားသူတွေကထောက်ပြကြပါတယ်။ ဈေးကြောင့်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်စဉ်းစားချင်းချိန်ငန်စွာမရှိသူတွေနဲ့ဘာကုန်းမှတွက်ချက်စဉ်းစားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုသိလာကြတာပါအခြားပြည်နယ်တွေကိုဈေးကြောင့်ရောင်းဝယ်ဖြန့်ဖြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းရင်းကိုအသုံးပြုခဲ့ပါတယ်
And for 9 months I deposited
ဘာဖြစ်လာမလဲဆိုတာကိုမစင်စားဘဲနဲ့ကိုလာလာကိုဘန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကတ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပိုးရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖမ်းဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖမ်းဆီးတာကိုခံပြီးနောက်သူ့ပေါ်ဖမ်းရမ်းထုတ်ထားတာကိုသိလိုက်တာပါအဲ့နောက်ဈေးကြောင့်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
် It did not go far enough and for me it was a slap
ကျမတို့တော်တော်ကိုမတရားဘူးလို့ခံစားရပါတယ်ထောင်ထဲ10နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကျုံမရဖြစ်မိမှာပါ
ခုခါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆေ့ချ်ယူရေးကာလကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချမှတ်ခံသူတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့သူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ကြိမ်အခွင့်အရေးတည့်ရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲဆေးကြောက်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူး
Person that sells the marijuana
ဆေးကြောက်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပါ
လက်ချပဲဟာ2019ခုနှစ်အချင်းထောင်မှပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်။ဒါပေမဲ့လည်းကူကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြူစုပါတယ်။အခုလိုလွတ်ပေးလိုက်တာဟာကနေဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာ။ဘာလို့တင်ပို့တဲ့ရွှေဖြုံကြီးစစ်သူဘူ85ရာခိုင်နှုန်းလောက်အတွက်ရွှေပြောင်းကြီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါ။ခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြာစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်။
And there's a male and a female.
ဘာမှလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်။ဝက်မုံလေးကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ်
။နှစ်ပေါင်း150တန်တန်းရှိပြီးဖြစ်တဲ့ Libis Sito Bu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါ။ဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေဖြုံသီးတန်ချိန်300,000လောက်ထွက်ပါတယ
်။I've been raising
လုံးခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေဖြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ
်ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစံသက်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
ကိုအောင်ပြောပြခဲ့တာပါခင်ဗျာအခုတော့ဒီသိပ္ပံနဲ့နီးပညာကဏ္ဍမှာ organic ပရင်အကြောင်းကိုတင်ပြပါမယ်ထင်းယူမျိုးနွယ်ပင်တွေကထုတ်ပြီးတဲ့ organic ဓာတ်ပေါင်းသစ်ဆေးကနေပရင်ဘယ်လိုဖြစ်လာတဲ့ပရင်ကိုအတူလှုပ်လို့ရမရဒါတွေကိုဓာတုပညာရှင်ဖြစ်တဲ့ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ဗျာ
မနက်ငယ်မှာဆိုလို့ရှိရင်ပရင်ထွက်ပါတယ်ဗျ။ပရင်ထွက်ပြီးတော့ပရင်အကြောင်းကိုလည်းလူတိုင်းကသိကြပါတယ်ဆရာ။ပထမဦးဆုံးပေါ့နော်။ပရင်ရဲ့ဓာတုဖွဲ့စည်းပုံကနေကနေစပြီးတော့ပြောပြပေးပါဆရာ
။ပရင်ဆိုတာကတော့သစ်ဆီးကနေဖြစ်တာတော့သစ်ဆီးဆိုတာ organic သ
တစ်စီပဲအဲ့ဒီတစ်စီတဲ့မှာကာဗွန်ဟိုက်ဒရိုဂျင်အောက်ဆီဂျင်ကအဓိကပါနိုက်ထရိုဂျင်အနည်းငယ်ပါတခြား trace element တွေလည်းပါနိုင်တော့ဗောလေအဲ့ဒီကောင်တွေပေါင်းစပ်ပြီးပိုလီမာဆိုတဲ့ဟာတွေဖြစ်လာတယ်ဥပမာဖြစ်ကျွန်တော်တို့ကပစ္စည်းတစ်မျိုးတည်းရှိရင်မိုနိုမာလို့ခေါ်တယ်မိုနိုမာတွေကဆက်ခါဆက်ခါနဲ့ပေါင်းလိုက်ပိုလီမာဖြစ်လာတယ်ပိုလီမာဖြစ်လာရင်ကျွန်တော်တို့ကအခဲတွေအရည်တွေဖြစ်လာတဲ့အငွေ့တွေကနေပြီးတော့ပြောင်းသွားတဲ့အရာတွေဖြစ်လာတယ်အဲ့သစ္စည်းကလည်းပိုလီမာဖြစ်လာလေသူကအခဲတွေကရင်းကျက်လာတယ်ဖြစ်တယ်အဲ့ဒီအခဲတွေကကျွန်တော်တို့ကယနေ့တွေ့ရတဲ့ပရင်းတွေဖြစ်လာကျွန်တော်တို့အချိန်နှစ်ပေါင်းတန်ပေါင်းများစွာစောင့်ရတယ်အဲ့ဒီအချိန်မှာဓာတုဗေဒပြောင်းလဲခြင်းနဲ့အထက်မှာအများကြီးဖြစ်တယ
်ဟုတ်ကဲ့ဆရာဆိုပရင်းကတစ္ဆီကနေစပြီးတော့ဖြစ်လာတာပေါ့နော်ဆရာဘယ်လိုပုံစံနဲ့ဖြစ်လာတာလဲပြောပြပေးပါဆရာ
တကယ်တကယ်တော့အပင်တွေကသူ့တို့ကိုကာကွယ်ဖို့တစ္ဆီတွေထွက်လာပဲဖြစ်တယ်ဘယ်လိုကာကွယ်လဲဆိုရင်ငုံတိုင်းတွေကြောင့်ဒေးတက်ကြီးတွေကြောင့်ကျိုးတယ်ပဲ့တယ်တစ်ခါတည်းကတလေးဆန်နေကြောက်လဲကျိုးတယ်ပဲ့တယ်အဲ့ဒီကျိုးပဲ့နေနေရဘူးသူအတွင်းသားကိုကာကွယ်ဖို့အတွက်ကအစည်းတစ်မျိုးထွက်လာပါတယ်အဲ့တော့အစည်းထွက်လာတာလဲထူးထူးဆန်းဆန်းပေါ့လေအဲ့ဒီအစည်းမှာတာပင်းဆိုတဲ့ဟာလေးပါတာပင်းဆိုတဲ့ဟာနော်အိုက်ဆိုပရိုပင်းလို့ပစ္စည်းပဲတာပင်းကအဲ့ဒီသစ္စည်းမှာအငွေ့ပြန်ဝယ်တဲ့ဒီဓာတုဗေဒပစ္စည်းလို့ပဲပြောမှာပေါ့လေအဲ့ဒီအိုက်ဆိုပရိုပင်းလို့ခေါ်လို့ဘာထွက်လာအဲ့ဒီအငွေ့ပြာတဲ့ပစ္စည်းတွေကိုကျွန်တော်တို့ကအနာလည်းရှိတယ်တိရိစ္ဆာန်တွေကိုပုံမှားတွေကိုမောင်းထုတ်နိုင်တဲ့ပစ္စည်းတွေဖြစ်သူကအပြင်ကိုအငွေ့ပြာရင်ပြာရင်ပြာရင်နဲ့တဖြည်းဖြည်းနဲ့သူပြန်လဲသူလည်းကုန်သွားတဲ့အချိန်မှာသစ္စည်းကရေခဲတာခဲတာလို့ပင်ကိုဆေးကုပြီးသားဖြစ်သွားတဲ့သဘောမျိုးဖြစ်တယ်နှစ်ပေါင်းများစွာကြာတော့သူကလည်းပျက်စီးလာတဲ့အခါမှာသူကသစ္စည်းတွေကဖြစ်အားနေတယ် temperature အပူတွေအောက်မှာပြောင်းလဲမှုတွေဖြစ်လာအဲ့ဒီပြောင်းလဲမှုတွေဖြစ်လာတဲ့အတွက်ဒီသစ္စည်းဟာပရင်းဆိုတော့ဖြစ်လာတာဖြစ်ပါတယ
်ဆရာပရင်းကိုဒီသစ္စည်းရနေပြီးတော့လူကိုယ်တိုင်လုံရောဒီလိုတဘာဝမဟုတ်ဘဲနဲ့ပေါ့နော်လူကိုယ်တိုင်လုံရောဖန်တီးနေရောရလားဆရာ
ရပါတယ်သူကတကယ်တကယ်တော့ပရင်းပုံစံမျိုးကလုံလို့ရရသူက formaldehyde ဆိုတဲ့ဟာကျွန်တော်ရှိတယ် formaldehyde နဲ့ polymerase လို့တော့လောက်ကြတာရှိပါတယ်။ဘာနဲ့ double ဆိုရင်မိခလုတ်တယ်လို့ပြောပေါ့။အရင်ခက်ကမိခလုတ်ကအမဲအမာတွေအဲ့ဒီကောင် bakelite လို့ခေါ်တယ်။အဲ့ဒီကောင်တွေကပရင်းပုံစံမျိုးပဲ။ဒီပရင်းပုံစံမျိုး bakelite ကိုလုပ်လို့ရတယ်။ bakelite က plastic တမျိုးပဲ။ formalin ကလည်း formalin ဆိုတာကျွန်တော် formaldehyde ပေါ့။အဲ့ဒီကနေပေါ့ကျွန်တော်တို့ကဘာမှာအများကြီးပေါ်တဲ့ formalin တွေကနေစတော့မီခလုတ်ကစားလို့တယ်အဲ့တော့မီခလုတ်ကိုပိုလီမာဖြစ်အောင်လုပ်တယ်တဲ့အဲ့ပိုလီမာဖြစ်လာအောင်လုပ်လိုက်တော့ဘလောက်အမှားအပြော့ဆိုတဲ့ဟာကိုလိုတဲ့ပုံစံလုပ်လို့ရတယ်လိုတဲ့အကြောင်းလည်းလုပ်လို့ရတယ်အဲ့လိုလုပ်ပြီးတော့ပရင်းအတုလုပ်ခြင်းလည်းရပါတယ်အဲ့တော့ပိုလီမာတွေကိုပရင်းအနေနဲ့လုပ်လို့ရပါတယ်ဒါပေမဲ့နှစ်ပေါင်းတန်းချီကြာလာတဲ့ပရင်းတော့ကျွန်တော်တို့ဘလို့မှဆက်ဆက်လို့မရဘူးလေပရင်းရဲ့ကုသတိမျိုးမရဘူးလို့ကျွန်တော်တွေ့ရပါတယ်ဟု
တ်ဆက်ဆိုတော့ဒီပရင်းဆက်ဆက်လောက်ထားတဲ့အတုပေါ့နော်ပရင်းအတုနဲ့အစ်စ်ကြတော့ခွဲလို့လွယ်လားဆရာ
ပရင်းအတုနဲ့အစ်စ်ကတော့သာမန်တော့ခွဲရင်တော့လွယ်လွယ်လေးလို့ပြောကြတာပေါ့လေဒါပေမဲ့အတုကိုလည်းအစ်စ်လိုမျိုးဖြစ်အောင်လုပ်လို့ရပါတယ်ပရင်းအတုလောရတဲ့အကြောင်းအရအဓိကကတော့ကျွန်တော်တို့အထဲမှာခုနကကြောက်ဖြစ်ရုံကျင်းလို့ပေါ့ပစောတို့ပြည့်စစ်ကဘလို့အထဲမှာထည့်တိုင်းအမနာတာမှုကြီးတဲ့ဘရင်ဖြစ်တယ်ဒါကြောင့်ဘရင်အတုလုပ်ရင်အဲ့လိုမျိုးအကောင်ဘလောင်လေးတွေကိုကျွန်တော်အထဲမှာထည့်တယ်ပိုလီမာရိုက်လုပ်တော့လုပ်တဲ့အတွက်သူ့ရဲ့ပုံစံကတော့တူတယ်သို့တော့တိတ်သီးစကွာပါတယ်ဘရင်ရောဘရင်အတုရောရေးပါရုပ်ပါရေးပေါ်တင်လိုက်ရင်ထည့်ရင်ရုပ်ပါတယ်သို့တော့စားအနေနဲ့ထည့်လိုက်တော့လှုပ်ပေးလိုက်စားလည်းပြောင်းသွားတယ်ဆိုရင်ပရင်းအစ်စ်ကဒီတစ်ဖြည်းပေါ်လာတယ်ပရင်းအတူကတော့မပေါ်လာဘူးပေါ့
ဆရာအဲ့ဒီဟိုဗမာပြည်ကပရင်းတွင်းနေစီရောဆရာရောက်ပါလားဆရာ
တနိုင်းနဲ့ခန်းတီကိုကျွန်တော်ရောက်ပါတယ်ဒါပေမဲ့တွင်းအဝရှိတော့မရောက်ဘူးသူတို့ကအထဲတော့ကျွန်တော်တို့ပြေးဝင်တော့မဟုတ်ဘူးခန်းတီမှာဆိုလည်းတာမန်လူတွေအကုန်လုံးကပရင်းသွားတူးကြတယ်ဟိုတနိုင်းမှာလည်းပရင်းကောက်တယ်လို့ခေါ်တာပေါ့ပရင်းသွားကောက်ကြတယ် 那模样呢，雷弹员也是尽量的声音，鼻音里啊，啊变出来了。哎，鼻音他讲么子？哎，鼻音里个，我养家啊，你他讲我们班的嘛，这辈子我冬天了，哎，就往水洗的。
鼻音出在哪个里？哪一把是？
本来干净的你呢，在那路这哪一路看地多了，这钱也本来干净嘛呗，本来干净，哎嘛可以的话嘞，我说你对着的，本来干净的，咱们在那路的水平是也凑合了我嘞，澳门在那路啊，第一要的那些抽屉股，哦买东张了，屁股要嘛嘞，你啊要嘛了我，不认出的你来喂呢，我这本来干净的话都讲了，对吧？不认出的你来做你的。你要哎，不演的啊！一人要玩人，啊，苗王嘛，不对，都是本来呢，说了本来啊，差异差异家了，不演啊，包呢，第包呢嘞，时间来搞他呗。
但是看毛牛也比较价钱来的，你的人拍的对半年你不要干那个，你麻烦先拿来一点是，那如果嘛，便宜送了不？
ဒီဘက်နဲ့နီးပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့ကြန့်ရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတလှည့်တင်ပြมาဖြစ်ပါတယ်ဗျာ
Ukraine ကထွက်တဲ့ကောက်ပဲသီးနှံတွေကိုကမ္ဘာဈေးကွက်ထက်ကိုတင်ပို့နိုင်ရတဲ့ကုန်ကြောင်းအပါဝင်ဖြစ်နိုင်ခြင်းရှိတဲ့တခြားနီးလန်းတွေကိုဥရောပသမဂ္ဂနဲ့ယူကရိန်းကတာဝန်ရှိသူတွေကစဉ်းစားနေကြပါတယ်ဒါပေမဲ့ကုန်းလန်းကနေကောက်နှံတင်ပို့တဲ့နီးလန်းကရုရှားပိတ်ဆို့ထားတဲ့ယူကရိန်းစိတ်ကမ်းတွေကနေတဆင့်တီးနှံတွေတင်ပို့ခဲ့တာကိုအပြည့်အဝအစားထိုးနိုင်မလားဆိုတော့ကိုတော့ကျွမ်းကျင်သူတွေကတန်တရားရှိနေကြတာပါအာဖရိကအနောက်ပိုင်းမှာရှိတဲ့နိုင်ဂျာနိုင်ငံမှာလက်နက်ကင်အဖွဲ့တစ်ဖွဲ့ကသူတို့ဟာသမရမိုဟာမက်ဘော်ဇူအမ်ကိုဖမ်းဆီးပြီးတော့အာဏာသိမ်းလိုက်ကြောင်းကြေညာခဲ့ပြီးတော့နှိပ်ယက်ကြမှာပဲသမရယုံအဆောင်တက်ကအကြီးကဲဘူဂျုတ်ကြီးအဗ်ဒူရာမန်ချီယာနီကိုခေါင်းဆောင်ဖြစ်နေတင်မြှောက်တယ်လို့တောက်ကြနေမှာခြေညာပါတယ်။အသက်ဖွဲ့စည်းလိုက်တဲ့ CNSP ကနိုင်ငံတော်ကာကွယ်ရေးဆိုင်ရာအမျိုးသားကောင်စီအကြီးကဲဖြစ်နေဆက်လန်းထိုးပြီးဖော်ပြထားတဲ့ဘူဂျုတ်ကြီးချီယာနီကိုနိုင်ငံတော်ရုပ်တံမှာတောက်ကြနေကတွေ့မြင်ကြရတာဖြစ်ပါတယ်။ဒါနဲ့ကင်တပ်ဖွဲ့တွေကသူတို့ဟာအစိုးရဖွဲ့ကိုဖွဲ့စည်းဖျက်သိမ်းလိုက်ကြောင်းခြေညာပါတယ်။ကမ္ဘာစမုထိပ်တီး G20 အဖွဲ့ဝင်နိုင်ငံတွေချမ်းမှာအန္တရာယ်ရှိတဲ့ဓာတ်ငွေဖန်လွင်ဓာတ်ငွေထုတ်လုပ်မှုရှော့ချနိုင်ရတဲ့အတွက်ဆုံးဖြတ်ချက်ခိုင်ခိုင်မာမာမချမှတ်နိုင်ပဲဥရုယာတီပြောင်းလဲမှုဆိုင်ရာကင်တွယ်ဖြည့်ရှင်းဖို့အတွက်လက်ရှိဆောင်ရွက်ချက်တွေဟာလုံလောက်မှုမရှိဘူးလို့ပြင်သစ်နိုင်ငံကဂီယာဗေဒဆိုင်ရာဝန်ကြီးကပြောကြားလိုက်ပါတယ်ဖွံ့ဖြိုးပြီးနိုင်ငံတွေဥဆောင်ပြီး2025မတိုင်ခင်ဖန်လွင်ဓာတ်ငွေထုတ်လုပ်မှုရှော့ချဖို့ကြိုးစားနေကြတာဖြစ်ပါတယ်မြန်မာနဲ့ထိုင်းနိုင်ငံတွေက ID နည်းပညာကဏ္ဍတွေမှာအလုပ်ရမယ်ဆိုပြီးလိမ့်လဲလဲပြားသွေးဆောင်ခေါ်ယူတာတွေကိုအလုပ်ရှာသူတွေအနေနဲ့အယုံမလွယ်ကြဘို့နီပေါ်နိုင်ငံကြီးဝန်ကြီးဌာနကအတောက်ကြံနေမှာကြေညာချက်ထုတ်ပြန်တတိပေးလိုက်ပါတယ်နီပေါ်နိုင်ငံသားတွေကိုတင်းကျပ်ဖမ်းဆီးပြီးမြန်မာနိုင်ငံနဲ့လက်ဆောင်မဲ့တရားမဝင်အလုပ်ခိုင်းခံအကြောင်းနီပေါ်နိုင်ငံကြီးဝန်ကြီးဌာနထုတ်ပြန်တဲ့ခီးသွွားအကြံပေးချက်ထဲမှာဖော်ပြထားတာပါ
ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rob McLean နဲ့ Super App ထည့်ရတူဖြစ်ကြပါတယ်။ VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့6:00-9:00အထိ line to meter 24:50 VOA ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုစောင့်မျှော်ကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.